Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2015ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့မနက်6နာရီကနေ9နာရီထိ VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီဂျစ်မှာပြက်ကျသွားတဲ့လေယာဉ်ဟာစပိုင်းဆိုင်ရာချွေးယွင်းမှုကြောင့်မဟုတ်ဘူးလို့ရုရှားလေကြောင်းလိုင်းအကြီးအကဲကပြောကြားလိုက်ပါတယ်။ Saudi Arabia နိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံသားတသိန်းကျော်ကို Saudi အစိုးရက၄နှစ်နေထိုင်ခွင့်ပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဒီလာမယ့်ရွေးကောက်ပွဲကနေပြီးတော့တိုင်းပြည်ကိုဘသူခေါင်းဆောင်တင်တယ်ဆိုတာကိုမြန်မာပြည်သူတွေမဲပေးရွေးချယ်ကြဖို့ American တန်အမတ်ကြီး Derek Mitchell ကတိုက်တွန်းလိုက်ပါတယ်။
This election is not about us. It is about you, the people of this country, who will have an opportunity to express your voice and your vote on who will lead you.
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်မဲစင်းတဲ့လူပိုနမဲစင်းတွေပါနေစေဖြစ်တာကြောင့်မဲမတမာမှုတွေဖြစ်လာမှာကို NLD ပါတီဘက်ကစိုးရိမ်တဲ့အကြောင်းအပိသမဲစန္ဒရှင်စင်းကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အကြောင်းနဲ့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ရဲ့ဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ညီလာခံအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးဆန်မိုးဝေတို့ကကြေညာပေးပါဦးရှင
်။အီဂျစ်နိုင်ငံမှာပြတ်ကျခဲ့တဲ့ Airbus key တင်အငားယင်ဖြစ်တဲ့ Metro Jet ရဲ့ထိပ်တန်းအရာရှိတွေကလေကြောင်းအနေနဲ့ဆက်ချွေရင်းမှုဒါမှမဟုတ်လူအမားကြောင့်အခုလိုလေရင်ပြတ်ကျရခြင်းမဟုတ်တဲ့အကြောင်းညင်းဆိုလိုက်ပြီးလေရင်ပေါ်လိုက်ပါလာတဲ့ခီးတဲ့224ဦးစလုံးသေဆုံးခဲ့မှုဟာပြင်ပအကြောင်းအရာတွေကြောင့်ဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်။လေထဲမှာလေရင်တစစီကျိုးပဲ့သွားတော့တဲ့နိပညာပိုင်းဆိုင်ရာချွေရင်မှုဖြစ်နိုင်ခြင်းမရှိဘူးလို့လေကြောင်းလိုင်းရဲ့လေကြောင်းဆိုင်ရာဒုတိယညွှန်ကြားရေးမှူးအလက်ဇန်ဒရာစမီနော့ဖ်ကပြောပါတယ်။လေရင်ဟာပြန်တန်းနေတာမဟုတ်ဘဲအောက်ကိုပြုတ်ကျလာတာဖြစ်တယ်လို့လူအများအပြားတက်ရောက်တဲ့မော်စကိုမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းစမီယနော့ဖ်ကပြောပါတယ်။ EG ရဲ့အပန်းဖြေမြို့ Sharm El Sheikh ကနေရုရှားရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg မြို့ကိုစနေနေ့ကပြန်တန်းစဉ်သူတို့ကပြစ်ချလိုက်တဲ့ဆိုတဲ့ IS Islamic အဖွဲ့ရဲ့ကြေညာချက်ကိုလည်း Egypt နဲ့ Russia အစိုးရတို့ကတိတ်အလေးပေးခဲ့ခြင်းမရှိပါဘူး။ Russia သမ္မတ Vladimir Putin ကလည်းလေရင်ပြတ်ကျမှုကိုအသေးစိတ်စုံစမ်းဖို့တောင်းဆိုထားပါတယ်။
ရှောင်းတခင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတည်ငြိမ်မှုလိုလားတဲ့တူရကီနိုင်ငံကပြည်သူတွေရဲ့ဆန္ဒမဲပေးပြီးတော့ရွေးချယ်တင်မြှောက်ခဲ့တဲ့သူ့ရဲ့ Justice and Development Party ကိုကမ္ဘာကလေးစားအသိအမှတ်ပြုကြဖို့အတွက်တူရကီသမ္မတ Recep Tayyip Erdogan ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ Mr. Erdogan ကပလီဝေကျောင်းတစ်ခုမှာဝတ်ပြုခဲ့ပြီးသူ့ရဲ့မိဘတွေရဲ့တင်ငြိမ်ကူမှာတောရောက်ဂါရဝပြုခဲ့ပြီးတဲ့နောက်ကမ္ဘာအနှံ့ကသူ့ရဲ့ပါတီကိုလေးစားအသိအမှတ်ပြုကြဖို့ပြောဆိုလိုက်တာဖြစ်ပါတယ်။အခုချိန်ထိတော့ကဘာကြီးရဲ့အတိအမှတ်ပြုတာကိုသူ့အနေနဲ့မတွေ့ရသေးဘူးလို့သူကပြောပါတယ်။ Mr. Erdogan ရဲ့အခုလိုပြောဆိုချက်ဟာအစိုးရအနေနဲ့ဝေဖန်တိုက်ခိုက်သူတွေအပေါ်နှိမ်နင်းနေတာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံမီဒီယာတွေရဲ့ဝေဖန်ရေးသားနေမှုတွေအပေါ်ရည်ရွယ်ပြီးတော့ပြောဆိုတာလို့ယူဆရပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့ငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လည်လာသူတွေကတော့မဲပေးမှုအပေါ်မီဒီယာတွေရဲ့တင်ပြမှုကိုထိန်းချုပ်ထားတာအစိုးရရဲ့အတိုက်ခံမီဒီယာတွေကိုပိတ်ပင်ထားတာသတင်းသမားတွေကိုအကြမ်းဖက်သမားတွေအပေါ်ထောက်ခံတယ်ဆိုပြီးတော့ရာဇဝတ်မှုတက်တာမစ္စတာအာဒိုဂန်ရဲ့မစ္စတာအာဒိုဂန်အပေါ်အတရေဖြတ်မှုစတာတွေနဲ့စစ်ဆေးနေတဲ့ဖြစ်ရပ်တွေပေါ်ရှုံချပစ်တင်နေပါတယ်။သမ္မတဘရက်အိုဘားမားရဲ့အစိုးရအနေနဲ့တူရကီနိုင်ငံအတွင်းစာနယ်ဇင်းလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစုယုံခွင့်စတာတွေပေါ်စိုးရိမ်မှုတွေတိုးများနေကြကြောင်းလဲအင်ပီရိုပြောခွင့်ရသူဂျော့ချ်အာနက်စ်ကပြောဆိုလိုက်ပါတယ်။
ကဇက်စတန်နိုင်ငံအနေနဲ့နျူကလ িয়ার မပြန့်ပွားရေးနဲ့ IS Islamic စစ်သွေးကြွတွေတက်ခတ်ရေးလုပ်ငန်းတွေမှာထောက်ခံဆောင်ရွက်ပေးနေတဲ့အတွက်အမေရိကန်ပြည်ထောင်စုကကျေးဇူးတင်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကဇက်စတန်သမ္မတနူရ်ဆူလ်တန်နာဇာဘိုင်ယက်ဖ်ကိုတင်းလာနေကပြောကြားလိုက်ပါတယ်။လောင်စာဆွမ်းအင်ချမ်းသာကြွယ်ဝတဲ့ဗဟိုအာရှအတွင်းကအရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံ၄နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုအကြစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေတိုးမြှင့်ဆောင်ရွက်နိုင်ရေးခီးစဉ်ရဲ့ဒစိမ့်ဒေသအဖြစ်နဲ့အဲ့ဒီဒေသကိုတွားရောက်နေတဲ့ဝန်ကြီးကယ်ရီကခက်ဆက်နိုင်ငံမျိုးတော့ အက်စတာနာမှာရောက်ရှိနေစဉ်အဲ့ဒီလိုပြောကြားလိုက်တာပါ။လွန်ခဲ့တဲ့တနေ့လောက်ကယူကရိန်းနိုင်ငံကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကသိမ်းပိုက်လိုက်ပြီးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲစီးရီးယားသမ္မတဘာရှားအယ်အစာအပေါ်တိစခန်နဲ့တပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့သဘုံအဖွဲ့တွေကိုရုရှားကလေကြောင်းစစ်ဆင်ရေးပြုလုပ်နေတဲ့အချိန်မှာပဲဝန်ကြီးကယ်ရီဟာအဲ့ဒီဒေသကိုတွားရောက်တာလည်းဖြစ်ပါတယ်။ဒီဒေသအတွင်းကနိုင်ငံနေနဲ့စီးပွားရေးလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပုံမပူပေါင်းဆောင်ရွက်နိုင်ရေးမျှော်လင့်ထားတဲ့ဝန်ကြီးကယ်ရီဟာခတ်ဆက်နိုင်ငံသားရေးဝန်ကြီးအာလန်အစ်ဒရစ်ဆိုဗဲနဲ့လည်းတွေ့ဆုံခဲ့ပါတယ်
။အမေရိကန်ကဆီးရီးယားနိုင်ငံကိုဆေးလွတ်ထားတဲ့အထူးစစ်ဆင်ရေးတပ်ဖွဲ့တွေဟာစီးနင်းမှုတွေစစ်ဆင်တိုက်ခိုက်မှုတွေမှာမပါဝင်ဘူးလို့သမ္မတအင်ဂျူရောကပြောဆိုလိုက်ပါတယ်။အဲ့ဒီလိုဆေးလွတ်လိုက်တဲ့တပ်ဖွဲ့တွေဟာဆီးရီးယားနိုင်ငံအတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေမှာပါဝင်မှာမဟုတ်ဘူးလို့အင်ဂျူရောရဲ့ဒုတိယအမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်က Defense One ကာကွယ်ရေးအမှတ်၁ထိပ်သီးညီလာခံမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီတပ်ဖွဲ့ဝင်တွေဟာ ISIL အစွန်းရောက်တွေလက်ကနေနေမြေတွေပြန်ပြီးတော့တင်ပိုက်နိုင်မှုအတွက်ရှေ့တန်းမှာတိုက်ခိုက်နေကြသူတွေအတွက်ပုံမှုအားကောင်းအောင်ထိရောက်အောင်လှုပ်ဆောင်ပေးဖို့ပဲဖြစ်ပါတယ်လို့ Mr. Ross ကပြောဆိုပါတယ်။ဒါပေမဲ့အမေရိကန်တပ်ဖွဲ့တွေဟာရန်သူနဲ့လည်းရင်ဆိုင်တွေ့နိုင်တဲ့အနေအထားမှာရှိတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတဘရက်အိုဘားမားကဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခတ်နေကြတဲ့ဒေသခံတိုက်ခတ်ရေးသမားတွေနဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတိုက်ခတ်ရေးတွေကိုကူညီထောက်ပံ့ပေးစေဖို့အတွက်အထူးစစ်ဆေးရေးတပ်ဖွဲ့ဝင်50ဆီလွတ်ဖို့အတည်ပြုခဲ့ပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။လက်ရှိဆော်ဒီအာရေဗျနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသား235,000ကျော်တဲ့ကတဝက်ဖြစ်တဲ့135,000ကျော်ကိုဆော်ဒီအစိုးရကဒုက္ခသည်တွေအဖြစ်လက်နေကြနေထိုင်ခွင့်ပြုမဲ့ခွင့်ပြုချက်ထုတ်ပေးလိုက်ပြီဖြစ်တဲ့အတွက်အဲ့ဒီလူတွေရဲ့နေထိုင်ခွင့်အခြေအနေကိုအတိအကျသတ်မှတ်ပေးလိုက်ရရောက်ပါတယ်။အဲ့ဒီနေထိုင်ခွင့်ပါမစ်တွေကိုမက်ခါမြို့နိုင်ငံကူးလက်မှတ်ဌာနကထုတ်ပေးလိုက်တာဖြစ်ပြီးဒုက္ခသည်တွေရဲ့ကိစ္စကိုလည်းဆက်လက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအတွက်တရားဝင်နေထိုင်ခွင့်ကိုဆော်ဒီအစိုးရကလွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကစတင်ဆောင်ရွက်လာခဲ့တာဖြစ်ပြီးဒီလိုလှုပ်ဆောင်တာဒါပထမဆုံးအကြိမ်ဖြစ်တဲ့အတွက်ကုလသမဂ္ဂကဆော်ဒီအစိုးရရဲ့ဆောင်ရွက်မှုကိုကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့လူမျိုးဘာသာနဲ့ပြောဆိုတဲ့ဘာသာစကားမရွေးအခမဲ့နေထိုင်ခွင့်ပါမစ်ထုတ်ပေးခဲ့ခြင်းဖြစ်တယ်လို့ဆော်ဒီအစိုးရကပြောပါတယ်။နေထိုင်ခွင့်ပါမစ်ရှိသူတွေအနေနဲ့အခမဲ့ကျန်းမာရေးဆောင်ရွက်မှုအခမဲ့ပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်တွေပါရရှိကြမှာဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေနေထိုင်ခွင့်ပါမစ်ထုတ်ပေးရေးဆော်ဒီအစိုးရရဲ့ဆောင်ရွက်ချက်တွေကိုသိရှိခွင့်ရအောင်UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကိုယ်စားလှယ်တွေမကြသေးခင်ကဆော်ဒီအာရေဗျနိုင်ငံကိုတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ်
။တောင်တိယပင်လယ်တွင်တရုတ်နိုင်ငံကမြေဖို့တိစောက်ထားတဲ့ကျွန်းတွေရဲ့အနီးအငင်းပွားစရာဖြစ်နေတဲ့ပင်လယ်ပြင်တွင်ဩစတြေးလျနိုင်ငံကတရုတ်နဲ့အတူစစ်ရေးလက်ကျင့်မှုစတင်ပြုလုပ်လိုက်ပါတယ်။တကယ့်ကြီးစံတွေအသုံးပြုပြီးတော့လက်ကျင့်တဲ့အဲ့ဒီစစ်ရေးလက်ကျင့်မှုကိုစီစဉ်ထားတာကြာပြီဖြစ်ပေမဲ့တရုတ်နိုင်ငံကတောင်တိယပင်လယ်အတွင်ကျွန်းတွေတိစောက်ပြီးတော့နယ်မြေပိုင်ဆိုင်မှုကြီးညာပြီးတန်တမာရေးရတင်းမာမှုတွေရှိနေချိန်မှာအခုလိုပြုတ်လွတ်လိုက်တာလည်းဖြစ်ပါတယ်။တင်းနေတာနေမှာစတင်ပြုတ်လွတ်ခဲ့တဲ့စီရေးလေ့ကျင့်မှုမှာဩစတြေးလျတော်ဝင်ရေတပ်ဟာတရုတ်တပ်ဖွဲ့ဝင်တွေနဲ့အတူအငင်းပွားစရာဖြစ်နေတဲ့ရေပိုင်နဲ့အနီးမှာပြုတ်လွတ်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကသူ့ရဲ့စစ်တင်မော်တစီအဲ့ဒီနေရာမှာဖြတ်တန်းခုံပေါင်းစီခဲ့တာဟာလွတ်လပ်စွာပင်လယ်ရေကြောင်းတွာလာခွင့်အရလှုပ်ဆောင်တာဖြစ်တယ်လို့လည်းပြောဆိုပါတယ်။
တရုတ်နိုင်ငံမှာအသစ်ပြတ်ထားမဲ့တိန်တောင်ကလေးတယောက်နှုန်းဥပဒေစတင်အာဏာမသိရောက်ခင်လက်ရှိတိန်တောင်ကလေးတယောက်နှုန်းမူဝါဒဟာဆက်လက်တည်ရှိနေမယ်လို့တရုတ်နိုင်ငံရဲ့မိသားစုစီမံကိန်းဆိုင်ရာထိပ်တန်းအာဏာပိုင်အဖွဲ့ကပြောကြားလိုက်ပါတယ်။အခုလိုကျမရေးနဲ့မိသားစုစီမံကိန်းကော်မရှင်ရဲ့အဲ့ဒီကြေညာချက်ဟာလက်ရှိကိုယ်ဝန်ဆောင်ထားသူတွေအနေနဲ့ဒုတိယမြောက်ရင်သေးငယ်မွေးဖွားရင်အပြစ်ပေးအရေးယူခံရမှာမဟုတ်ဘူးလို့ဟူနန်ပြည်နယ်အရာရှိတွေကဒေသခံသတင်းစာတစ်ခုကိုပြောကြားလိုက်တာနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။တရုတ်အစိုးရရဲ့မူဝါဒပြောင်းလဲမှုနဲ့ပတ်သက်လို့မလာမကျင်းပမဲ့ထိတ်တန့်ဥပဒေပြုအဖွဲ့ရဲ့နှစ်ပတ်လည်ညီလာခံမှာပြင်ဆင်ရေးဆွဲပြီးမှအတည်ပြုမှာဖြစ်တဲ့အကြောင်းအစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာအလုပ်လုပ်နိုင်သူဥယျာဉ်ရောင်းနေလာနေတာ၊ကြားမှလူဥယျာဉ်မညီမမျှဖြစ်ပေါ်နေတာနဲ့တက်ကြီးရွယ်အိုအရေးအတွက်အများပြလာနေတာတွေကြောင့်35နှစ်ကြာပြတ်ထန်းခဲ့တဲ့တအိမ်တောင်ကလေးတယောက်ပဲယူခွင့်ရတဲ့မူဝါဒကိုပြောင်းလိုက်ပြီဖြစ်ကြောင်းတရုတ်ကွန်မြူနစ်ပါတီရဲ့အရေးပါတဲ့စီအိုဝဲအပြီးပြီးခဲ့တဲ့သတင်းပတ်အတွင်းကြေညာခဲ့တာပါ 2050ခုနှစ်ကြာရင်တရုတ်နိုင်ငံမှာအသက်60ကျော်လူဦးရေဟာ35ရာခိုင်နှုန်းအထိရှိလာမယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားတဲ့အတွက်ကမ္ဘာမှာအသက်အရွယ်ကြီးခြင်းနဲ့သူအရေးအတွက်ကြောင့်အရေးအတွက်များပြားမှုကြောင့်အဆိုးဝါးဆုံးထိခိုက်နစ်နာစေမဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံလည်းပါဝင်တယ်လို့ဆိုပါတယ
်မြောက်ကိုရီးယားနိုင်ငံကနိုင်ငံသားသုံးငွေမှရရှိဖို့အတွက်သူ့ရဲ့နိုင်ငံသားတွေကိုပြင်ထန်တဲ့အခြေအနေတွေအောက်မှာအလုတ်စေခိုင်းနေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးရဲ့အစီရင်ခံစာကိုမြောက်ကိုရီးယားနိုင်ငံကပယ်ချလိုက်ပြီးတော့ဒါဟာအဆင်မရှိတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ဒီကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားစင်ထရယ်နျူးစ်အေဂျင်စီကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးဆက်မွေးတို့ကြေညာပေးခဲ့တာပါအခုတော့ဆက်သွယ်မြင်းမြန်းချက်တွေနဲ့သတင်းဆောင်မတွေကိုတလက်တင်ပြပေးပါမယ်ဒီမိုကရေစီစနစ်နဲ့ညီကျင်းပတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေဟာအရေးပါဆုံးဖြစ်တဲ့အတွက်မြန်မာနိုင်ငံမှာနှွေမာလ၈ရက်နေ့ကျင်းပမဲ့သမိုင်းဝင်ရွေးကောက်ပွဲမှာတိုင်းပြည်ကိုဘယ်သူခေါင်းဆောင်တင်တဲ့ဆိုတာကိုမြန်မာပြည်သူတွေအနေနဲ့မဲပေးရွေးချယ်ကြဖို့အမေရိကန်သမ္မတကြီးဒီကမှာရှင်အမေရိကန်သံအမတ်ကြီးဒက်ရစ်မစ်ရှော့ကတိုက်တွန်းပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီရေးပါတဲ့ရွေးကောက်ပွဲအတွက်မြန်မာနိုင်ငံသားတွေကိုအတနိုင်ဆုံးကူညီပံ့ပိုးပေးနေတယ်လို့ပြောပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးပါမယ
်မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်အမေရိကန်အစိုးရကနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတဆင့်ရွေးကောက်ပွဲဆိုင်ရာကူညီပံ့ပိုးမှုတွေကိုပေးနေကြတာပါအခုလဲရွေးကောက်ပွဲကျင်းပဖို့သတင်းပတ်တစ်ပတ်တောင်မလိုတော့တဲ့အချိန်မှာဒီရွေးကောက်ပွဲဟာမြန်မာသမိုင်းမှာအရေးပါတဲ့ရွေးကောက်ပွဲဖြစ်ကြောင်းတိုင်းပြည်ကိုဘယ်သူကဥဆောင်မလဲဆိုတာကိုရွေးချယ်ကြရမှာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာအရေးအပါဆုံးဖြစ်တဲ့မဲဆန္ဒရှင်ပြည်သူပြည်သားတွေအနေနဲ့မဲပေးကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒက်ရစ်မစ်ရှော့က Skynet ရုပ်သံအစီအစဉ်ကတဆင့်တိုက်တွန်းပြောကြားလိုက်တာပါ
The selection is not about us. It is about you. The people of this country who will have an opportunity.
ဒီရွေးကောက်ပွဲဟာကျွန်တော်တို့အတွက်မဟုတ်ပါဘူးမြန်မာနိုင်ငံသားတွေရဲ့ရွေးကောက်ပွဲဖြစ်ပါတယ်လာမယ့်5နှစ်အတွင်းတိုင်းပြည်ကိုဘယ်သူကဥဆောင်စေချင်တယ်လဲဆိုတာကိုတိုင်းသူပြည်သားတွေအနေနဲ့မဲပေးရွေးချယ်ခွင့်ရကြမှာဖြစ်ပါတယ်ဒါဟာမြန်မာသမိုင်းမှာအင်မတန်အရေးကြီးတဲ့အခါသမယဖြစ်ပါတယ
်ဒီမိုကရေစီစနစ်မှာအရေးအပါဆုံးပုဂ္ဂိုလ်ဟာသမရမဟုတ်သလိုနိုင်ငံရေးသမားတွေလည်းမဟုတ်တဲ့အကြောင်းဒီမိုကရေစီစနစ်မှာအရေးပါဆုံးကတိုင်းသူပြည်သားတွေသာဖြစ်တဲ့အကြောင်းသမ္မတဘရက်ကိုဘားမားမြန်မာနိုင်ငံကို2012ခုနှစ်နိုဝင်ဘာလအတွင်းလာသွားတော့ကဒီမိုကရေစီစနစ်မှာအရေးအပါဆုံးကဘသူလဲဆိုတာနဲ့ပတ်သက်လို့ပြောကြားသွားတာကိုသမ္မတကြီးဒက်ရစ်မစ်ရှဲကပြန်လည်ကိုးကားပြောဆိုသွားပါတယ်။ဒါကြောင့်အခုမြန်မာနိုင်ငံသားတွေအနေနဲ့အဲ့ဒီအခွင့်အရေးအတိုင်းကိုတိုင်းပြည်ကိုဘသူဥဆောင်မလဲဆိုတာကိုမဲပေးရွေးချယ်ခွင့်ရကြတော့မယ်လို့သမ္မတကြီးဒက်ရစ်မစ်ရှဲကဆက်ပြောပါတယ
်။ Right now,The citizens, the people of this country have an opportunity to speak about who will lead them. I'm talking about every
ကိုယ်ကိုဘယ်သူဦးဆောင်စေချင်တယ်လဲဆိုတာနဲ့ပတ်သက်လို့ဒီနိုင်ငံကတိုင်းသူပြည်သားတွေအနေနဲ့ရွေးချယ်ခွင့်ရကြတော့မှာပါ။ကိုယ်ွယ်ရာလူမျိုးဘာသာမျိုးနွယ်စုမရွေးလူတူးချင်းတယောက်ချင်းစီအနေနဲ့ကိုယ်ကိုဘယ်သူကဦးဆောင်မှုပေးစေချင်တယ်လဲဆိုတာကိုရွေးကောက်ပွဲနေ့မှာတန်းတူအခွင့်အရေးရှိပြီးမဲပေးခွင့်ရဖို့ကျွန်တော်တို့ဆိုလိုတာဖြစ်ပါတယ်ဒါဟာအင်မတန်အရေးကြီးတဲ့အချက်ပါအ
မေရိကန်ပြည်ထောင်စုကရွေးကောက်ပွဲနဲ့ပတ်သက်လို့ကူညီပံ့ပိုးပေးနေတာတွေနဲ့ပတ်သက်လို့လည်းတာမဂျီဒါရမစ်ရှက်ကအခုလိုဆက်ပြောပါတယ
် The United States will be supporting this process. We already have been supporting the process. We have provided assistance to political parties as
ဒီရွေးကောက်ပွဲဖြစ်စဉ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ကူညီထောက်ပံ့ပေးသွားမှာပါကျွန်တော်တို့အနေနဲ့အကူအညီလည်းပေးနေပြီဖြစ်ပါတယ်ရွေးကောက်ပွဲနေ့ကျရင်မဲယုံတွေမှာစောင့်ကြည့်နိုင်အောင်နိုင်ငံရေးပါတီတွေကိုကျွန်တော်တို့အကူအညီပေးခဲ့ပြီဖြစ်ပါတယ်ရွေးကောက်ပွဲနေ့မှာစောင့်ကြည့်နိုင်ဖို့အတွက်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့သင်တန်းတွေပို့ချပေးထားပါတယ်ရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တာတွေကိုနိုင်ငံတကာကစောင့်ကြည့်သူတွေလေ့လာစောင့်ကြည့်မှုကိုလည်းကျွန်တော်တို့ကူညီအားပေးနေပါတယ
်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမယ်ဆိုတဲ့အချက်ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ဝင်စားမှုမရှိပေမဲ့ရွေးကောက်ပွဲရလဟာမဲဆန္ဒရှင်တွေရဲ့သဘောထားကိုထင်ဟတဲ့ဆိုတော့မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရှိတာကိုအမေရိကန်ပြည်ထောင်စုအနေနဲ့လိုလားကြောင်းတာမကြီးဒက်ရစ်မစ်ရှဲကပြောပါတယ်။ဒါကြောင့်လဲဒီရွေးကောက်ပွဲဟာမဲပေးပြီးုံနဲ့ပြီးဆုံးသွားတာမဟုတ်ဘဲနောက်လုတ်စရာတွေအများကြီးကြံပါသေးတယ်လို့ဆိုပါတယ်။ဒီဖြစ်စဉ်တစ်ခုလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကစောင့်ကြည့်နေမှာဖြစ်တယ်လို့ပံ့ပိုးကူညီပေးသွားမယ်လို့လဲတာမကြီးဒက်ရစ်မစ်ရှဲကပြောကြားသွားပါတယ်။ တစ်ချိန်တည်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းမကြာခင်ကျင်းပတော့မယ့်အထူးရွေးကောက်ပွဲအတွင်းဘာသာရေးလူမျိုးရေးအရာမုန်တိမှုတွေဖြစ်ပေါ်စေမယ့်အသုံးအနှုန်းတွေကိုရှောင်ကျဉ်ကြဖို့နိုဝင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကနိုဝင်ဘာလ2ရက်နေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နိုင်စင်သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားသွားပါတယ
် With the approaching elections on November 8th, the Secretary General urged all concerned in Myanmar to eschew any
မနက်ကမှရွေးကောက်ပွဲကျင်းပဖို့တဖြည်းဖြည်းနီးကပ်လာတာနဲ့အမျှလူမှုအတိုင်းဝန်းနေကြမပြေမလည်ဖြစ်စေမဲ့အမုန်းစကားပြောဆိုမှုတွေဆက်လုပ်လာနေတာနဲ့လူအများစုအတိုင်းဝန်းကြီးကအစိုးရတွေကဘာသာရေးကိုနိုင်ငံရေးရွေချက်နဲ့အတုံးချနေတာတွေတွေ့နေရတာမို့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအတွက်အထူးစိုးရိမ်မိပါတယ်
ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုနိုဝင်ဘာလ6ရက်နေ့နောက်ဆုံးထားပြုလုပ်ကြရမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့အမည်စင်းတွေကိုထုတ်ပြန်နေတာမှာတတိယအကြိမ်နဲ့အပြည့်အစုံမဲစင်းဆိုပြီးတနင်္လာနေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်မဲစင်းမှန်စစ်ဆေးဖို့ပိုခက်သွားစေတယ်လို့အတိုက်ခံပါတီတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်တင်ပြသွားတာပါဆက်လက်ပြီးတော့ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာမဲစင်းနဲ့လူပိုအမည်စင်းတွေပါနေစေဖြစ်တာကြောင့်မဲဖုံးပွားပြီးမဲမတမာမှုတွေဖြစ်မှာကိုစိုးရိမ်မိကြောင်း NLD ပါတီကပြောပါတယ်။ဒါ့အပြင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအတွက်မဲယုံမှာစောင့်ကြည့်ပေးမဲ့မဲယုံကိုယ်စားလှယ်အရေးအတွက်ကိုတချို့မြို့နယ်တွေမှာကန့်တတ်နေတာကလည်းတန်တရာဝင်စရာဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်
။ရွေးကောက်ပွဲကျင်းပဖို့တပတ်တောင်မလိုတော့တဲ့အချိန်မှာမဲစင်းနဲ့လူဘိုအမည်စင်းတွေပါနေစေဖြစ်ပါတယ်။ပြင်းနေတဲ့အတိုင်းတချို့မှာ20ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလူပိုမဲစင်းတွေဖြစ်နေပေမဲ့ရွေးကောက်ပွဲကော်မရှင်ကအခုချိန်ထိပြန်လည်စီစစ်လှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ
်အခုကျွန်တော်တို့ရန်ကုန်မှာဒီကောမန္တလေးမှာတွေ့ရတာကစိုးမြူတယ်ဒီမှာမြို့နယ်မှာတကယ်နေတဲ့လူရဲ့လူကြီးတဲ့20ရာခိုင်နှုန်းစိုးနေမှာ40ရာလို့ပူနေတယ်အဲ့ဒါကိုကျွန်တော်ပြီးရတဲ့ဘက်ကဟိုဒီရောရွေးကောက်ပွဲကော်မရှင်မှာကျွန်တော်ပြောတော့သူတို့ရှိကဝန်ခံတယ်ဘာလဲဆိုရင်အဲ့ဒီပုဂ္ဂိုလ်တွေအပူနေပါတယ်ပူနေဥစ္စာကအဲ့မှာအဲ့ဒီလိစ္ဆာမှာအရင်ကနေသွားတဲ့လူတွေဆိုပြီးသူတို့ပြောတယ်ဒါပေမဲ့အဲ့လူတွေဘယ်မှနေနေဘယ်မှာရောက်နေဆိုတာသူတို့ကမပြောဘူးဆိုတော့ဒီလိစ္ဆာမှာဒီလူမနေပါဘူးဆိုတာဒီသားစုကလည်းပြောတယ်ရက်ွက်ကောင်စီကလည်းပြောတယ်အဲ့ဒါကိုပြောတယ်ကော်မရှင်လုံးပေးဘူးဘဝလည်းလုံးပေးဖို့မပြောဘူးရှင်းနေပြန်ပြေးပြေးလို့သူတို့မပြောဘူးဒီတိုင်းပဲထားလိမ့်မယ
်မဲစင်းနဲ့လူပိုနာမည်တွေရှိနေတာကြောင့်မဲမသမာမှုတွေဖြစ်လာမှာကိုစိုးရိမ်မိကြောင်းဦးဝင်းထိန်ကပြောပါတယ်
အခုမဲပေးခွင့်လက်မှတ်တွေထုတ်ပေးနေပြီ။မဲပေးခွင့်လက်မှတ်ကမဲစင်းမှာပါတဲ့လူတွေတိုင်းထုတ်ပေးမှာ။ဆိုရင်ပုံတဲ့လူတွေအတွက်မဲစင်းလည်းထုတ်ပေးမှာပဲ။အဲ့လိုဖြစ်နေဆိုတော့ကျွန်တော်တို့ကမဲစင်းအပူတွေဟာမဲအပူတွေဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆတယ်။တခြားသူတို့ပါတီပေါ့ဗျာနာမည်တော့မပြောတော့ပါဘူး။တခြားသူတို့ပြီးချင်းတဲ့ပါတီကိုပေးမဲ့မဲတွေဖြစ်ဖို့များတယ်လို့ကျွန်တော်သုံးသပ်မိတာ
။ရွေးကောက်ပွဲနေကြရင်လွတ်တော်ကိုယ်စားလှယ်လောင်းတူဦးအတွက်မဲယုံမှာစောင့်ကြည့်မဲ့မဲယုံကိုယ်စားလှယ်နှစ်ဦးစီထားခွင့်ရပြီးပါတီတခုအတွက်ဆိုရင်မဲယုံကိုစလဲ၈ဦးအထိထားခွင့်ရထားပေမဲ့အခုတော့ရန်ကုန်တိုင်းမြို့နယ်တချို့မှာမဲယုံကိုစလဲ၂ဦးတည်းသာစောင့်ကြည့်ခွင့်ရတော့မယ်ဆိုတဲ့ကိစ္စဟာရွေးကောက်ပွဲအတွက်တန်တရာဝင်စရာဖြစ်လာကြောင်းဦးဝင်းထိန်ကထောက်ပြပါတယ
်မဲယုံစောင့်နဲ့ပတ်သက်လို့အခုကျွန်တော်တို့ရန်ကုန်မှာတော်တော်စကားအခြေတင်ပြောနေရတယ်ဥပဒေအရဆိုလို့ရှိရင်ကိုစလဲလောင်းတယောက်ဟာမဲယုံမှာထားဖို့အတွက်၂ယောက်ထားလို့ခွင့်ရှိတယ်အဲ့တော့ကျွန်တော်တို့ဒီမြို့နယ်ဆိုရင်ကျွန်တော်တို့မျိုးသားပြည်သူတိုင်းဒေသကြီးဆိုအလုံး၄ယောက်ရှိတယ်။ဒါဆိုရှိယောက်ထားခွင့်ရှိ။အဲ့ဒါကိုကျွန်တော်တို့ချင်းချင်းမှာညှိလိုက်တဲ့ခါကျတော့ရှိယောက်စင်မသိတော့များတယ်။နောက်တစ်ခုကမဲယုံကကျင်းတော့ဆန့်ကျင်မှလည်းဆန့်မယ်။အဲ့တော့အနည်းဆုံး၃ယောက်နဲ့၄ယောက်ထားရင်လုံလောက်ပြီ။အဲ့လိုဆုံးဖြတ်ပြီးတော့ကျွန်တော်၃ယောက်နဲ့၄ယောက်ထားဖို့ဆိုဆုံးဖြတ်ရမှာ။အခုရန်ကုန်တိုင်းတချို့မြို့နယ်တွေမှာ၄ယောက်ပဲထားခွင့်ပြုမယ်။အဲ့၄ယောက်တော့မှမဲယုံနဲ့မှ၁ယောက်အပြစ်မှ၁ယောက်။ဒါဥပဒေနဲ့မညီတဲ့အားတွေသူလုံနေတာ။မဲယုံဆောင်ထားတဲ့ရည်ရွယ်ချက်ကမဲပေးတဲ့အားပုံမှန်ဟုတ်မဟုတ်ရဲ့တရားဝင်ဟုတ်မဟုတ်ရဲ့မတမာရီကဝန်နမှုထားတာဒီလူတွေမဲစင်းပြပြထခဲ့နေကြတဲ့ကျွန်တော်ဘယ်လိုချက်လို့ကြားမလဲအကုန်လုံးကသူတို့ရှင်လို့လုပ်သွားမှာ
အခုဆိုရင်ရွေးကောက်ပွဲကော်မရှင်ကရိုက်ထားတဲ့မဲလက်မှတ်တွေမှာငွေမူလအယောင်နဲ့လွဲနေတာကြောင့်ဒီအချက်ဟာမဲပေးမဲ့ပြည်သူတွေကိုထင်အောင်ထင်မှားလွဲမှားစေနိုင်တယ်လို့ NLD ပါတီပြောခွင့်ရဦးဝင်းထိန်ကထောက်ပြပါတယ
်နောက်တစ်ခုကပြဿနာတက်နေတာတခုရှိတယ်ဒီကျွန်တော်တို့ပါတီရဲ့လူကအနီရောင်ရဲ့ခွတ်တော်ရဲ့ကျဲဖြူရဲ့အခုအဲ့ဒီမဲစင်းနေနမူနာမှာရတဲ့ခါမှာအနီရောင်ရဲ့ခွတ်တောင်းရဲ့ကျေပြီမို့လို့ကျေဝါးတွေဖြစ်နေတယ်။ဘာကြောင့်လဲဆိုတော့သူတို့အင်ဒိုနီးရှားမှာလည်းစက်ကူရအဝါရောင်နေ။အဲ့တော့အဲ့ဒီမှာ blank ပုံနေတဲ့ခါကျတော့စက်ကူအဖြူရောမို့လို့ပဲအဝါရောင်နေဖြစ်နေတယ်။ကျေပြီမို့လို့ကျေဝါးတွေဖြစ်နေတယ်။အဲ့ဒါကတော်တော်ကိုရှုပ်ရှုပ်လေးဖြစ်မြဲလို့ဆိုတာ။ဒီမှာတော်သူတော်သားတွေရှိရဲ့ဒီတိုင်းနာတွေရှိရဲ့သူတို့ ခေါင်းကျဲပြူခေါင်းကျဲပြူအဲ့ဒါကိုတင်ထားပေးတာခေါင်းကျဲပြူကခေါင်းကျဲပါဆိုရှုပ်ခဲကုန်မှာပေါ့မဲဆန္ဒရှင်တွေအထူးသဖြင့်တော်လီတော်များတွေပြက်လာကြမှာပေါ့
ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလ2ရက်နေ့မှာတတိယအကြိမ်အပြီးသတ်မဲစင်းထုတ်ပြန်ခဲ့ပေမဲ့မဲယုံတခုချင်းစီရဲ့မဲဆန္ဒရှင်စင်းကိုခွဲခြားကတ်တာကြောင့်စီစစ်ဖို့ပိုပြီးခက်သွားစေတယ်လို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
မဲစင်းတဲ့လူပိုအမည်စင်းတွေပါနေစေဖြစ်တာကြောင့်မဲမတမာမှုတွေဖြစ်လာမှာကို NLD ပါတီဘက်ကစိုးရိမ်မှုရှိတဲ့အကြောင်းကိုကိုညံဝဲအောင်ကတင်ပြပေးသွားတာပါဆက်လက်ပြီးတော့နိုင်မလာ၈ရက်နဲ့ကျင်းပမယ်လွှတ်တော်ရွေးကောက်ပွဲတွေအတွက်အပိသမဲဆန္ဒရှင်စင်းတွေကိုမနေ့ကထုတ်ပြန်ပါတယ်အခုမဲစင်းထုတ်ပြန်ဒါမှလည်းမဲယုံတစ်ခုချင်းစီမှာမဲပေးခွင့်ရှိသူစီရင်တွေကိုတီးကြားကတ်ထားကြင်ညာတာကြောင့်အမားအမှန်စစ်ဆေးဖို့ပိုးပြီးခက်သွားပါတယ်မဲဆန္ဒရှင်စင်းတွေမှန်ကန်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်ချက်တွေဟာမဲဆန္ဒရှင်တွေအတွက်ပိုးပြီးရှုပ်ထွေးလာစေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါမတ်သိငီထိုက်ကစူးစီးတင်ပြထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နောက်ဆုံးမဲဆန္ဒရှင်စင်းကတော့မဲယုံတစ်ခုချင်းစီမှာမဲပေးခွင့်ရှိသူတွေကိုတီးတံခွဲထုတ်ကတ်ထားကြီးညာလိုက်တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမအကြိမ်မဲဆန္ဒရှင်စင်းတွေကိုတော့အင်းနောက်စုဆရာကိုအခြေခံပြီးတော့ထုတ်ပြန်ခဲ့တာပါဒုတိယအကြိမ်မှာတော့အခေအားစင်းအလိုက်ပြင်ဆင်ထုတ်ပြန်ပါတယ်အခုအပိသက်ထုတ်ပြန်တာမှာတော့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စင်းတွေကိုခွဲပြီးကတ်ထားတာကြောင့်စီစစ်ဖို့ပို့ပြီးတော့ခက်ခဲသွားစီတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြောခွင့်ရတဦးဖြစ်သူဦးထွန်းထွန်းဟိန်ကပြောပါတယ
်ဒီဥစ္စာကကျွန်တော်တို့ကလောကိုင်းကကတော်တော်အခက်ခဲရှိတယ်ပေါ့ကျွန်တော်တို့မမိုးတခုရဲဆိုတော့ဒီမိုးတော့မပင်ညာမှားနေတယ်ကြည့်လိုက်ပြီးတော့မှားနေညာအောင်ပြင်ပေးပါလို့ပြောရင်နောက်ကပြန်ထုတ်လာတဲ့အခါဒီမိုးတော့ဘာလို့ပြောရင်ကျွန်တော်တို့ကဒါပြင်ပေးတယ်မပြင်ပေးဘူးဆိုကျွန်တော်တို့ကစစ်ဆေးလို့ရတာပေါ့စစ်စစ်လို့လည်းရတာပေါ့အခုကြတဲ့ခါကျတော့ကျွန်တော်ထုတ်လာတာပထမတစ်ခါထုတ်တဲ့ပုံစံတစ်မျိုးဒီပြတစ်ခါထုတ်တဲ့ပုံစံတစ်မျိုးအခုနောက်ဆုံးတစ်ခါထုတ်တဲ့ပုံစံကြတော့လေတစ်မျိုးပေါ့နော်ဆိုတော့တစ်ခုနဲ့တစ်ခုနဲ့မတူတော့ဒီဥစ္စာတွေကိုတိုက်ဆိုင်ဆက်ဆေးဖို့ဆိုတာဒါမဖြစ်နိုင်တလောက်ပဲပေါ့သုံးရည်တော့ရှိတာပေါ့ဗျာဘာဖြစ်လို့ဆိုတော့လွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဖြစ်ဖို့ဆိုတော့ပထမဆုံးအနေနဲ့တို့တာကမင်းစင်းမှန်ကန်တိကျဖို့တို့တာဗျာစောင့်ကြည့်ရဲဆိုတော့စင်းပေါ်မှာကျွန်တော်တေချာထိုင်ပြီးတော့မှကျွန်တော်စောင့်ကြည့်လို့ရတာဗျာစောင့်ကြည့်လို့ရတယ်ပြီးတော့စင်းရဲ့ပုံစံပြောင်းသွားတယ်လည်းကျွန်တော်စောင့်ကြည့်နိုင်တဲ့အခြေအတာတော့အားနည်းသွားတာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲစင်တိကျမှန်ကန်မှုရှိစေရေးရည်ရွယ်ချက်နဲ့အထက်ထပ်ပြင်ဆင်ထုတ်ပြန်တဲ့မဲစင်ကတခါထွက်ပုံစံတစ်မျိုးဖြစ်နေတာကြောင့်မဲစင်စစ်ဖို့ပိုပြီးခက်ခဲရှုပ်ထွေးသွားစေတယ်လို့မဲယုံစောင့်ကြည့်သူတွေအတွက်လည်းအခက်တွေ့စေမယ်လို့ဦးထွန်းထွန်းအဟိန်ကပြောပါတယ်။
တို့ကတော့ဒီမဲယုံနေမှာမဲယုံကိုယ်စားလှယ်နဲ့အခုကိုယ်စားလှယ်ဆိုပြီးကျွန်တော်တို့ကခန့်ထားတာပေါ့ဗျာ။ခန့်ထားတဲ့အခါကျတော့ကျွန်တော်တို့မှရှိနေတဲ့ဥစ္စာဥပမာကျွန်တော်နေမြို့လေးဒီမှာဆိုလို့ရှိလို့ရှင်တော့ဒီတယောက်နဲ့တယောက်နဲ့ကတရက်ွက်ထဲမှာဆိုတရက်ွက်တဲ့တကြီးရွာတဲ့ဆိုရင်ကျွန်တော်သိနေတာပေါ့ဗျာအဲ့အဲ့ဒီနေရာမှာဆိုလို့ရှိရင်တော့ကျွန်တော်နည်းနည်းလေးဟိုမတမာဘုံဖြစ်ဖို့နည်းနည်းတော့ခက်ခဲနေတာပေါ့ဒါပေမဲ့ရန်ကုန်မြို့မှာကြားတဲ့ခါကျတော့ကျွန်တော်ဘလို့မှဒီရက်ွက်ထဲမှာရှိတဲ့လူလားမရှိတဲ့လူလားမဲပေးခွင့်ရှိတဲ့လူလားမရှိတဲ့လူလားဆိုတာဒါကျွန်တော်တို့ကဘလို့မှမသိနိုင်ပါဘူ
းရွေးကောက်ပွဲကော်မရှင်ရဲ့စီမံစည်းကမ်းတွေနောက်မဲဆန္ဒရှင်စီရင်ထုတ်ပြန်မှုတွေဟာတစတစပို့ပြီးတော့ရှင်းလင်းလွယ်ကူလာရမယ့်အစားပို့ပြီးတော့ရှုပ်ထွေးလာတယ်လို့လဲရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့မြန်မာ Institute for Democracy အဖွဲ့ကကိုအောင်စိုးမင်းကပြောပါတယ
်ကျွန်တော်တို့မြင်လာကတော့ပို့ပြီးတော့တဖြည်းဖြည်းရှုပ်ထွေးလာတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒီလိုဆိုလေလောကောလုံးကြီးကတတိယညားလာတယ်ကြောက်ဆိုရလေဥပဒေရမ်းများလို့ရှိရင်အဲ့ဒီဥပဒေကကိုယ်ပြန်ချီအောင်လို့ဖြစ်တာပဲလေပေါ်တော်လေးဆိုထုတ်တဲ့အခါမှာလေပထမကင်ဒီစေးလို့တုံးကတုံးတဲ့နီးစနစ်နဲ့ဒုတိယကင်ထုတ်တဲ့အခါမှာတုံးတဲ့နီးစနစ်ကမတူတော့ပြန်ဥပမာဆိုရင်ပထမဆုံးကင်မှာဆိုရင်အိမ်လံပတ်အရာတန်းစီပြီးထုတ်တယ်မိသားစုတူတူရလူကတနေရာထဲမှာတူတူကြီးရရှိတော့ဘဲကင်ကိုရှားလာလို့ပဲဒုတိယကင်ထုတ်တဲ့ချိန်ကျတော့ alphabetically order ဖြစ်သွားတဲ့အခါမှာရှားပြရေးခက်ကုန်တော့အော်ဘာလို့ဒါဆက်ဖြစ်လာလဲဆိုတော့ဒီတယောက်ရဲ့နာမည်ကလက်မယားမှာပါနေတယ်ဆိုတော့အလွယ်ကူမသိနိုင်တော့ခုတတိယအချိန်မှာလည်းဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့နောက်ရက်ဒီမှာဆက်လက်ပြီးတော့စောင့်ကြည့်အောင်လည်းအပိုင်းလေးတွေရှိရပါတော့။အဲ့တော့တို့လုံးပေါ်လုံးကြီးတွေခဏခဏကြောင်းလဲခြင်းဟာသင်ကြည်ရတဲ့အဆင်မပြေမှုဟာပြည်သူလူထုကပုံများတယ်လို့ကျွန်တော်တို့မြင်ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တနိုင်ငံလုံးမဲပေးခွင့်ရှိသူ
32တန်းကျော
်ရှိတယ်လို့ပြောထားပေမဲ့မြို့နယ်တစ်ခုချင်းစီမှာမဲဆန္ဒရှင်ဥယျာဉ်ဘလောက်ရှိနေတယ်မဲစင်းကိုဘယ်အတိုင်းတာထိပြင်ဆင်ထားတယ်ဆိုတာတွေကိုတော့အတိအကျထုတ်ပြန်ထားတာမရှိသလိုဒီကနေ့ဆက်သွယ်တဲ့အခါမှာလည်းတယ်လီဖုန်းလက်ခံဖြေချမဲ့သူမရှိတာတယ်လီဖုန်းပိတ်ထားပါတယ်ဆိုတဲ့တုံ့ပြန်ချက်တွေကိုပဲရရှိခဲ့ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆန္ဒရှင်စင်းမှန်ကန်ဖို့30ရာခိုင်နှုန်းပဲတာဝန်ယူမယ်လို့ပြောဆိုထားပြီးလဲဖြစ်ပါတယ်ရှင
်။ဒ
ချင်းပါဖို့ရပိုင်းမယ်လို့တော့တယ်မြန်မာရွေးကောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်နိုင်ရမယ်ဆိုရင်အာဏာလွှဲပြောင်းရေးချောချောမွေ့မွေ့ဖြစ်လာနိုင်ပါမလားရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရဲ့အခြေအနေတည်ငြိမ်မှုအလားအလာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးခြင်းနဲ့ဒေါ်ရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ burmese@voanews.com ဒါမှမဟုတ်တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ပြီးတော့ကြိုတင်ပေးပို့ထားပါ။ဒါရိုက်မပါဝင်နိုင်ဘူးဆိုရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါစေရှင်။ဆက်လက်ပြီးနားဆင်ရမှာကတော့ရွေးကောက်ပွဲရလာတွေပေါ်မူတည်ပြီးငြိမ်းချမ်းရေးတည်ဆောက်နိုင်မယ့်အလားအလာကိုဝပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSA ဌာနချုပ်မှကျင်းပနေတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ညီလာခံမှဆွေးနွေးနေကြပါတယ်။ပန်ဆန်းမြို့က၃ရက်ကြာညီလာခံအတွင်းရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရဲ့အခြေအနေတွေကိုလည်းဆွေးနွေးကြတာပါ။အပြည့်စုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့မိုင်းအင်ဂျင်နိုင်ကပြောပြပေးပါမှာ။
နိုဝင်ဘာလ၁ရက်နေ့ကနေ၃ရက်နေ့အထိ၃ရက်ကြာကျင်းပနေတဲ့ညီလာခံမှာ NCA တနိုင်ငံလုံးအဖြစ်ခက်ရစဲရေးဆိုင်ရာသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်၁၂ဖွဲ့အပြင် KNU ကရစ်မျိုးသားအစည်းအရုံးဒုဥက္ကဋ္ဌ Nosipura စင်လဲတက်ရောက်ဆွေးနွေးနေတာပါနိုဝင်ဘာလ၂ရက်နေ့မှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုညီလာခံကိုတက်ရောက်နေတဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ဘ ഹു ကော်မတီဝင်ဦးစော်ရော်က VOA ကိုအခုလိုပြောပါတယ်
။ရုပ်ပွဲပေါ်မှာဒီစာချက်ပြလို့ရှင်တက်လာမယ့်အစိုးရပေါ်မှာသဘောထားအဲ့ဒါအဲ့ဒါပဲအဓိကအင်ရှင်ဖြစ်တဲ့ဝါဖွဲ့ကျန်တဲ့ပြောမှာကျူတင်ပြမှာထုတ်ပြန်ထားတာရှိတယ်လေ။ရုပ်ပွဲပေါ်မှာဟိုဒီစာချက်ပေါ်သဘောထားပြီပေါ့ပြလို့ရှင်တက်လာတဲ့အစိုးရရုပ်ပွဲပြလို့ရှင်တက်လာတဲ့အစိုးရမြန်ဆက်ဆံတဲ့ပုံစံအဲ့တော့အင်ရှင်ဖြစ်ပြီးအင်ရှင်ရဲ့သဘောထားအဲ့ဒါနဲ့သူကျွန်တော်တို့ကိုပြောတာဟု
တ်ဆွေးနွေးပွဲကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲကိုထောက်ခံဖို့ခက်ခဲနေပေမဲ့ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်စွာကျင်းပပေးဖို့သဘောထားရှိတယ်လို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ TNLA အထွေထွေအထူးရေးမှူးဘုံမူကြီးတာဖုံးကျော်က VOA ကိုပြောပါတယ
်လောလောဆယ်အစည်းအဝေးရကျွန်တော်သုံးသပ်ကြည့်တာတော့အဖွဲ့စည်းတိုင်းကတော့ကျွန်တော်တို့2008ဖွဲ့စည်းပုံလက်မခံတဲ့အတွက်ကြောင့်ဒီရွေးကောက်ပွဲပေါ်တော့ကျွန်တော်တို့ကတော့ဟိုအပြေဝါထောက်ခံတယ်လို့ပြောလို့တော့ခက်တယ်ဒါပေမဲ့ဒီရွေးကောက်ပွဲနေထွက်လာမဲ့အစိုးရကတော့ဘလို့အစိုးရပဲဖြစ်ဖြစ်လက်ရှိအစိုးရပဲဖြစ်ဖြစ် NLD ကတက်လာမဲ့အစိုးရပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တွင်းချင်းချင်းရအောင်တော့ကျွန်တော်တို့လည်းဆောင်ရွက်ဖို့လူတွေကျွန်တော်လည်းပူးပေါင်းဆောင်ရွက်ဖို့လူတွေဆိုတဲ့အမြင်တဘောထားတွေတော့ဒီလိုဆွေးနွေးကြတာရှိပါတယ
်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ခဲ့လို့တက်လာမဲ့အစိုးရဆိုရင်တော့တိုင်းရင်းသားအဖွဲ့တွေအနေနဲ့ထောက်ခံမှာဖြစ်တယ်လို့ရွေးကောက်ပွဲအပေါ်သဘောထားနဲ့ပတ်သက်ပြီးဦးစော်ရော်ကပြောပါတယ
်ရွေးကောက်ပွဲပေါ်မှာတရားမျှတတဲ့ဟိုရွေးကောက်ပွဲဖြစ်ဖို့ကအားလုံးကျေတော့ထားတူရှိပါလေတရားမြတ်တဲ့ရုပ်ောက်ပဖြစ်ရမယ်ဒီလိုရှင်အဲ့လိုတက်လာတဲ့အစုရဆိုလို့ရှိရင်ကျွန်တော်ဝေစုရကိုပဲသူတိုင်းသားတွေကတော့သူစုဟိုထောက်ခံသွားမယ်ဆိုတဲ့အပိုင်းအဲ့လိုပဲရှိပါလေ
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့6ရက်အလိုပြုလုပ်နေတဲ့ဆွေးနွေးပွဲပန်ဆန်းညီလာခံကို UWSA ဝပြည်သွေးစည်းညီညွတ်ရေးတက်မတော်ကကမကဋ္ဌလုပ်ပြီးကျင်းပတာဖြစ်ပါတယ် NCA စာချုပ်လက်မှတ်ရေးထိုးရမှာကိုကံမဟာမိတ်တပ်ဖွဲ့တအောင်းလွတ်မြောက်ရေးတပ်မတော်နဲ့ရခိုင်တပ်မတော်စတဲ့တိုင်းရင်းသားအဖွဲ့အစည်း6ဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံခဲ့တာနဲ့ပတ်သက်လို့ UWSA ကကန့်ကွက်ခဲ့တာပါဒါ့အပြင်အော်တိုဘာလဒုတိယဘက်ကထုတ်ပြန်တဲ့ဝအထူးဒေတာနှစ်ရဲ့မူသဘောထားကြေညာချက်မှာလည်းမြောက်ပိုင်းတိုင်းရင်းသားပဋိပက္ခမှာအနောက်နိုင်ငံတွေရဲ့ပါဝင်ပတ်သက်မှုကိုလက်မခံကြောင်းနဲ့ဒါဟာလည်းတရုတ်နိုင်ငံယူနန်ပြည်နယ်ရဲ့တောင်းဆိုချက်ကိုလိုက်နာတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ဒီတော့တွင်မှာပဲတအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့မြန်မာစစ်တပ်တို့တနင်္လာနေ့မှာတိုက်ပွဲတွေဆက်ပြီးဖြစ်နေပြီးနှစ်ဖက်ထိခိုက်ကြဆုံးမှုမရှိဘူးလို့ TNLA ကထုတ်ပြန်ကြေညာထားပါတယ်ရှင
်ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့ လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ပါရှင် VOA American တန်အင်ကနေမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 30နဲ့40နဲ့လိုင်းလမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးကဏ္ဍတုတ္တဆုံးလင်း American တခွင်နဲ့ American ဆိုရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်ဒီကနေ့စီးပွားရေးကဏ္ဍမှာတော့
အရင်နည်းမြုံတဲ့မှုတွေတော်တော်များများလာနေလို့မျောလင့်နေတယ်ဒါပေမဲ့တကယ်တမ်းကတော့မျောလင့်တဲ့လောက်တော့မများဘူးပေါ့လေမျောလင့်တဲ့လောက်မများဘူးဆိုတော့ဘလောက်မျောလင့်လဲဆိုတော့ဒီတယ်မကပြပြသားသားလာတဲ့ဟာမျိုးဖြစ်စီနေတာပေါ့အခုလိုဒီတရုတ်တို့ဟိုလာဒီထိုင်းတို့စင်ကာပူတို့ဒီအိန္ဒိယ
စီးပွားရေးပညာရှင်ဦးခင်မောင်ညွန်ဘောဂဗေဒပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတို့ထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်ဦးဆက်မိုးဝေကစူးစီးတင်ပြထားပါတယ်ရှင်
ဦးစွာပထမတင်ပြပေးခြင်းကတော့ The Washington Post သတင်းစာမှာဆောင်းပါးရှင် Blake Hanset ကရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံသားတချို့ဟာတမိုင်းတွင်စီမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရမယ်ဆိုတာကိုမသိကြသေးဘူးလို့ခေါင်းစဉ်တက်ပြီးတော့ရေးသားထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမတန်ခင်တပတ်အလိုမှာလူတန်းပေါင်း30လောက်ရှိတဲ့မဲဆန္ဒပေးခွင့်ရှိသူစာရင်းအပေါ်ပြန်လည်ပြင်ဆင်ထားတဲ့စာရင်းအစ်စ်ကိုထုတ်ပြန်ပါမယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကြေညာခဲ့ပါတယ်။ဆက်ဆံရင်ထုတ်ပြန်ခဲ့တဲ့စီးရင်မှာစလုံးပေါင်းမှားယွင်းလာတယ်၊ငွေတက်ကြီးမှားယွင်းလာတယ်၊အခရာအရာစီတန်းတဲ့နေရာတွေမှာမှားယွင်းနေတယ်ဆိုတော့ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့ထောက်ပြထားပါတယ်။ကနဦးစီးရင်မှာကွယ်လွန်သွားပြီးဖြစ်တဲ့လူပေါင်း90လောက်စီးရင်မှာပါနေတာကိုထောက်ပြခဲ့ပေမဲ့ပြန်ပြီးတော့ပြင်ဆင်ထားတဲ့စီးရင်မှာပယ်ဖျက်ထားတာမျိုးမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တယောက်ကပြောတယ်လို့ရေးသားထားပါတယ်။အခုလိုပြန်လဲပြင်ဆင်ထုတ်ပြန်တာဟာမှန်ကန်နိုင်ပါတယ်ဒါပေမဲ့လုံးဝမှားယွင်းနေတာကတော့လူတွေကိုအခရာစင်အရနာမည်တွေကိုစီတန်းတာကရှုပ်ထွေးအောင်လုပ်နေတာဖြစ်တယ်အဲ့ဒါကလုံးဝမှားပါတယ်အရင်ကလုတ်ခဲ့ဘူးသမျှအိန်တော်စုမိသားစုလိုက်ရေးဆွဲထားတာတွေဖြစ်တော့ပိုးပြီးတော့ရှင်းလင်းလွယ်ကူစေတယ်လို့ NLD ပါတီတီထောင်သူတွေမှာအပါဝင်တဦးဖြစ်တဲ့ဦးတင်ဦးကပြောဆိုတဲ့အကြောင်းရေးသားထားပါတယ်ဟိုးရင်ကရှိတဲ့ဒကောင်စင်းကိုအခြေခံပြီးတော့မဲဆန္ဒရှင်စင်းရေးဆွဲတာကြောင့်ဝေဖန်ပြောဆိုတာတွေအများပြားရှိနေပေမဲ့အစိုးရဟာပုံမိုးပြီးတော့ကောင်းမွန်တဲ့မဲဆန္ဒရှင်စင်းစွဲခြင်းပုံမရဘူးလို့လည်းထောက်ပြထားပါတယ်။အစိုးရနဲ့တာဝန်ရှိသူတွေဟာသူတို့ရဲ့ချွင်းအားနည်းချက်တွေကိုကွန်ပျူတာဆော့ဖ်ဝဲတွေပေါ်အပြစ်ပုံချနေတဲ့အကြောင်းလဲရေးသားထားပါတယ်။အပြစ်ဆုံးကို The Washington Post မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့အတွင်းမြင်အဘော်ကဏ္ဍမှာစောင်းမရှင်လာရီဂျဂင်ရေးသားထားတဲ့စောင်းမဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်ပြိုင်ဘက်တွေဟာရွေးကောက်ပွဲကိုကလင်ကချစ်လှုပ်ဖို့ကြိုးစားနေကြတယ်ဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာတစတဲ့တစနီးကပ်လာနေပါပြီလူတွေကလည်းအဲ့ဒီရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားယုံကြည်စိတ်ချရပါမလားဆိုတာတွေပေါ်စိတ်ပူပင်နေကြတယ်လို့ရေးသားထားပါတယ်အမေရိကန်သမ္မတဟောင်းဂျီမီကာတာတီထောင်ပြီးတော့ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ကာတာစင်တာကပြီးခဲ့တဲ့သတင်းပတ်အတွင်းအစီရင်ခံစာထုတ်ပြန်ရမှာအမျိုးသားရေးနဲ့ဘာသာရေးအစိုးရသမားတွေဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုအနှောက်အယှက်အဟန့်အတားဖြစ်အောင်လုပ်နိုင်ခြင်းရှိသူတွေဖြစ်တဲ့ဆိုပြီးတော့ထောက်ပြထားပါတယ်။ယာယီဥက္ကဋ္ဌဦးထေဦးခေါင်းဆောင်တဲ့အာဏာရပြည်ထောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီ USDP ကတော့လွှတ်တော်အမတ်နေရာ80ကျော်အနိုင်ရဖို့မျှော်လင့်ထားပြီးတော့နောင်လာမယ့်အစိုးရဖွဲ့ဖို့အတွက်နောင်တက်လာမယ့်အစိုးရကဝင်ကြီးတွေနေရာကိုတောင်ချထားဖို့ပြင်ဆင်နေပြီဆိုပြီးတော့လက်ရှိထိတ်တန့်အစိုးရအရာရှိတွေနဲ့ထိတွေ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကပြောဆိုရဲဆိုပြီးတော့ရေးသားထားပါတယ်။အမည်မဖော်လိုတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်အမတ်တယောက်ကဆိုရင်သူတို့ပါတီဟာလူတိုင်းများမှုမရှိတာမှန်ပေမဲ့ဆက်လက်ပြီးတော့အနိုင်ရမှာဖြစ်တဲ့အကြောင်းပြောတယ်လို့ရေးသားထားပါတယ်။အပြည့်စုံကို thebangkokpost.com online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဦးစံမိုးဝေစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါ။အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်။ဒေါ်လလသန်းကတင်ဆက်ထားပါတယ်။
ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက p i e c e piece ကအပိုင်းတစ်ပိုင်း o f of c a k e cake ကိမို့ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကကိမို့တစ်ချက်ဒါမှမဟုတ်ကိမို့တစ်လုံးဖြစ်ပါတယ်ဒီသုံးရင် idiom အဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါ။ကိမုတ်ဆိုတော့မွေးနေ့တွေ၊မင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့သိကိုချုံမိနဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာ၊သေကြစရာ၊နှစ်သက်တာဆိုတော့တစ်ခုခုခိုင်းလို့လောက်ရမယ့်တာဝန်ကိုကိမုတ်လို့သဘောထားရင်လုပ်ပေးရမယ့်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီနေ့တော့လိုလိုချင်ချင်နဲ့လုပ်ပေးတာလုပ်ပေးရမှာအပန်းမကြီးတာတိတ်ကိုလွှဲတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာမိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The report from my bosses today was a piece of cake. I finished it in a few minutes.
ကိုကိုခိုင်းလို့လုပ်ရမယ့်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ့်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ပတ်စဉ်စီးပွားရေးကဏ္ဍအလဲရောက်ပါပြီ။နိုင်မာလာရှိရဲ့နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ကြတဲ့နိုင်ငံရေးပါတီတွေရဲ့စီးပွားရေးမူဝါဒတွေဟာရေးပွဲအားဖြင့်စီးပွားရေးမူဝါဒပြုပြင်ပြောင်းလဲရေးကိုထောက်ခံကြတဲ့အတွက်နောက်တက်လာမဲ့အစိုးရအသစ်အနေနဲ့လည်းလက်ရှိဆောင်ရွက်နေတဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအရှိန်မြှင့်လှုပ်ဆောင်သွားလိမ့်မယ်လို့မျှော်လင့်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညူဘောကဗေဒကပြောပါတယ်။အစိုးရနဲ့ဈေးကွက်အပေါ်လူထုရဲ့ယုံကြည်မှုပါဝင်အစိုးရအသစ်နဲ့အနာဂတ်စီးပွားရေးအလားအလာတွေအကြောင်းဦးခင်မောင်ညွန်းနဲ့ဆက်သွယ်မေးမြန်းပြီးအခုစီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
ဒီရောက်ပွဲမှာအစိုးရအသစ်ပဲတက်တက်လက်ရှိအစိုးရပဲအနာရရပေါ့နော်ဟိုဘယ်သူတက်မယ်ဆိုတော့အတက်မပြောနိုင်သေးဘူးပေါ့ဒါပေမဲ့ပြီးခဲ့တဲ့လနေ့လောက်ကစခဲ့တဲ့ဒီပြုပြင်ပြောင်းလဲရေးအချိန်ဟာတော်တော်လေးအခုချိန်မှာအချိန်ရလာပြီလို့အများစုကတော့သတ်မှတ်ကြတယ်ပေါ့နော်ဆိုတော့ဒီနောက်တက်လာမယ့်အစိုးရအနေနဲ့ကောပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုဆက်ပြီးတော့ဖော်ဆောင်နိုင်မလဲအထူးသဖြင့်တော့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာဟာအစိုးရအသစ်တက်လာပြီးနောက်ပိုင်းမှာဘယ်လောက်ဘယ်လိုများရှိပါသလဲ
အဲ့တော့ဒီပါတီတွေရဲ့ပါတီတွေရဲ့ကျင်းပညာဇလန်းတွေကိုကြည့်လိုက်တဲ့အခါမှာသူပြင်ပြောင်းလဲရင်းနဲ့ပတ်သက်လို့ရေပုံရအားဖြင့်အားလုံးသဘောတူကြတာတွေ့တယ်။နော်ဘယ်လိုပဲပုံလုံးမလဲဆိုတော့တော့အသေးစိတ်ပါပဲအဲကွာခြားနိုင်တယ်။သူပြင်ပြောင်းလဲဆက်လက်ပြီးတော့လုပ်ဖို့လိုအပ်တယ်ဆိုတဲ့အခါကတော့အားလုံးလက်ခံရတယ်။အဲ့တော့သူပြင်ပြောင်းလဲရေးတွေဆက်လုပ်မယ်လို့ပဲမျှော်လင့်တယ်။သူပြင်ပြောင်းလဲအရှိန်ဟုန်မပြည့်ဘူးလို့တွေ့ဆားတယ်။ဒီတိုင်းဆိုရင်နော်ဒီပြောင်းလဲအချိန်ဟုန်ကိုထိန်းထားနိုင်လို့ရှိရင်တော့မြန်မာနိုင်ငံရဲ့စီးပွားရေးကကောင်းနိုင်ပါတယ်ဒါတစ်ချက်ပါနောက်တစ်ခုကတော့ transition လို့အခုကမျှော်လင့်နေကြတယ်အဲ့တော့ပြောင်းလဲလို့ပြောတင်းကြတယ်အဲ့ဒီအပြောင်းလဲကဘလောက်ချောမွေမလဲမချောမွေဘူးလဲဆိုတဲ့အပေါ်မှာစိုးရိမ်မူပါကြတယ်အဲ့တော့အပြောင်းလဲချောမွေမယ်ဆိုလို့ရှိရင်ဒီပြောင်းလဲအချိန်ဟုန်ဟာပူပြီးတော့မှပြီးတော့စီးပွားရေးကျင်းနေကောင်းမယ်လို့တွက်ပါပဲ
ဟုတ်ကဲ့ဆရာပြီးခဲ့တဲ့လပိုင်းနေတုန်းကလည်းဒီဟိုပေါ့ကမ္ဘာဘန်လိုမျိုးဒီ ADB တို့ဒီအာရှဖွံ့ဖြိုးရေးဘန်တို့လိုမျိုးနိုင်ငံတကာအဖွဲ့အစည်းကြီးတွေကနေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ့နော်အစွတ်ကြတာကတော့အနည်းဆုံး900ခန့်လုံးကနေ900ခန့်လုံးအကြာတိုးတက်မှုရှိမယ်ဆိုပြီးတော့သူတို့ခန့်မှန်းကြတာရှိပါတယ်ဆရာအဲ့ဒီအလားအလာအတိုင်းပဲအဲ့ဒီအချိန်အတိုင်းပဲဆက်သွားနိုင်မယ်လို့ဆရာမြင်ပါသလား
ဟုတ်တယ်အဲ့ဒီအဲ့ဒါပေါ့ဟိုတခါတလေမှတစ်ခုပဲတဘာဝဘေးရန်ပေါ့အခုကဒီရွေးကောက်ပွဲမတိုင်ခင်မှာတော့တော်တော်လေးမတီးမငြိမ်ဖြစ်နိုင်တယ်နောက်တစ်ခုကနိုင်ငံရေးအဖက်ကိုအာရုံစိုက်တာများနိုင်တယ်ဆိုတော့စိုးရိမ်ပူပန်မှုတွေရှိခဲ့တယ်သို့တော့အခုအထိတွေ့ရတဲ့ခါမှာတော့ဒီနိုင်ငံရေးပေါ်အာရုံစိုက်တာတွေရှိနေပြီမဲ့စီးပွားရေးနဲ့ပတ်သက်လို့ကတော့ပြည်တွင်းကတော့တိတ်ပြီးတော့အထူးအာရုံလျှော့သွားတဲ့သဘောမျိုးမတွေ့ရဘူးဒီပကတော့တကူတည်းကမလာသေးတဲ့သူကခုလည်းမလာသေးဘူးပေါ့လေအဲ့တော့ရွေးကောက်ပွဲအပြီးပါညာကိုစောင့်ကြည့်တယ်ဆိုတဲ့သူတွေကလည်းရှိမယ် ဆိုတော့လက်ရှိဒီကရေငါးနေအတွင်းမှာဒီဆောက်ခဲ့တဲ့ဒီဝိုင်ပြည်ပြောင်းလဲမှုအရှင်းအဟောင်းကတော့စက်ကောင်းပင်အတူတူရေကောက်ပွဲပြီးမှာဆက်ပြီးတော့ကောင်းမယ်လို့ပဲမျှော်လင့်ပါတယ်အဲဒုတဲ့မှုနှုံလဲဘယ်လိုမှပစ္စလက္ခတရားစရာအကြောင်းမရှိတော့ဘူးအဲခေါင်းနေရှိကိုစသဖြင့်ပေါ့လေအဲ့လိုမျိုးတိုးတက်မယ်လို့တွေ့ပါတယ်
အခုဒီမြန်မာနိုင်ငံကိုလာကြမဲ့နိုင်ငံသားကဒီတရရင်းနှီးမြှုပ်နှံမှုတွေဟာရွေးကောက်ပွဲကိုစောင့်ကြည့်နေကြရတဲ့ဆိုပြီးအများကပြောနေကြတော့ဆရာအထင်အရဆိုရင်တော့ဒီရွေးကောက်ပွဲနောက်ပိုင်းမှာနိုင်ငံရေးအရာတည်ငြိမ်မှုလဲပိုရှိလာမယ်အဲကြရင်လဲပိုရောက်လာမယ်လို့များခံမလို့ရမလားဆရာ။အဲ့မှမျိုးပါတချို့ကကြတော့လေဒါအကြောင်းပြတာလိုပဲထင်တာပဲ။ဟိုငကိုတော့ကလည်းဟိုပြီးခဲ့တဲ့9နှစ်တုန်းကလ
မများဘူးပေါ့လေမျောလင်းတဲ့လောက်မများဘူးဆိုတော့ဘလောက်မျောလင်းလဲဆိုတော့ဒီတည်းမကသူဒီတာတာလာတဲ့ဟာမျိုးဖြစ်စေချင်တာပေါ့အခုလိုဒီတရုတ်တို့ဟိုလာဒီထိုင်းတို့စင်ကာပူတို့ဒီအိန္ဒိယနိုင်ငံတွေကဒီနေ့မျောတံမှုများတဲ့ဟာမျိုးတော့မဖြစ်စေချင်ဘူးပေါ့နော်ဒီတည်းမကပြောင်းလဲစေချင်တာပေါ့အဲ့တော့တချို့ကလည်းဒါရွေးကောက်ပွဲပါညာတွေကအကြောင်းပြတာလို့ပဲတရားတော့ယူဆပဲအဲ့တော့အဲသူတို့ကနောက်နိုင်ငံကပြန်နေသေးတဲ့ sanction တွေကိုတကယ်ပဲရုပ်တော့မလားတကယ်ရောယင်းနှုန်နိုင်ခြင်းနဲ့စိတ်ရှိသလားအဲ့တော့ရွေးကောက်ပွဲကြောင့်မလို့မလာဘူးလို့လာတယ်ဆိုတာကဟိုစင်ကြီးတစ်ခုလိုပဲနားလဲပါလေ
ဖွံ့ဖြိုးပြီးနိုင်ငံတွေမှာဆိုလို့ရှိရင် consumer confidence လို့ခေါ်တဲ့လူတို့ရဲ့ယုံကြည်မှုဒီအစိုးရပေါ်လူတို့ရဲ့ယုံကြည်မှုလူတို့အချင်းချင်းကြားဈေးကွက်အပေါ်လူတို့ရဲ့ယုံကြည်မှုဟာအမတန်အရေးပါပါတယ်မြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုလို့ရှိရင်လည်းဒီကိစ္စအရေးပါမယ်ထင်ပါတယ်အဲ့ဒီအတွက်နောက်တက်လာမယ့်အစိုးရသစ်အနေနဲ့ဒီယုံကြည်မှုရှိလာအောင်ဘလို့အချက်တွေများလှုပ်ဆောင်သင့်ပါသလဲဉ
ာဏ်ပညာရှိတယ်အစိုးရကပြောရလို့ရှိရင်ကတော့ပမာပြရာဇဝင်နဲ့ကြည့်ပြီးတော့ပြောရမယ်ဟိုအစိုးရဟိုဒါရန်သူမျိုးငါးပါးတဲ့မင်းကိုရန်သူမျိုးငါးပါးတဲ့အဲထည့်တာပဲကြည့်လေအဲ့တော့ဒီ government ကို confidence ကိုတော့တော့ပြောလို့မရဘူးနောက်ပြီးတော့နော်ဟိုဒီဟာတော့တော်တော်လေးခက်ခဲဒါပေမဲ့ consumer confidence ဆိုတာကတော့တမျိုးပါ consumer ရဲ့ confidence ဆိုတာသူကဟာလာဟိုဈေးကွက်ကိုဘလောက်ယုံကြည်လဲနောက်သူရဲ့သူသုံးဆွဲနောက်ခုလည်းပြောရင် consumer confidence တက်လာတယ်လို့ပြောတယ် consumer confidence ဘာလို့တက်လာလဲဆိုတော့သူ income လေးတွေလည်းတက်လာတဲ့လူတွေရှိတယ်ဒါပေမဲ့တက်လာတဲ့လူတွေလည်းအများကြီးပဲအော်ဒါပေမဲ့ဒီ middle class လူဟာမျိုးပေါ့လူလက်တန်းစားတစ်ခုက၃နိုင်ဆွဲနိုင်၃နိုင်ဆွဲနိုင်တဲ့ဝင်ငွေလည်းရလာတယ်ဒါကတချို့ data တွေမှာမပေါ်ဘူးသို့တော့အဲကိုယ်တိုင်ဒီမှာကြည့်လိုက်ရင်ဒါဝယ်ကြသွားကြလာကြသုံးကြနောက်ဒါလုပ်ငန်းတွေလည်းရှိလာတယ်လုပ်ငန်းတွေကနေပြီးဝင်ငွေပါဆိုကြပါဆိုရင်ဒါလုပ်ငန်းတွေ၅နှစ်ကဆို၁၀သိန်းဆိုတဲ့လက္ခဏာမျိုးကတိတ်ပြောမျောလင်းလို့သိမရဘူးပြီးခဲ့တဲ့တနေ့တည်းတည်းမှာလာဒေါ်လာ1000လို့10သိန်းလို့ဆိုတဲ့လာကဒီနိုင်ငံခြားကုမ္ပဏီတွေဝင်လာတဲ့ခါကျတော့ဒါကအခြေခံလစာလိုမျိုးဖြစ်နေတယ်။အဲ့ခါကျတော့သုံးနိုင်ဆွဲနိုင်တယ်။အဲ့တော့စားသုံးသူရဲ့ယုံကြည်မှုစားစားသုံးသူရဲ့ဝင်ငွေနဲ့ဆက်ဆက်နေတယ်။အဲ့တော့ဝင်ငွေလေးတွေကောင်းနေရင်သူ့ရဲ့ယုံကြည်မှုသူ့ရဲ့သုံးဆွဲနိုင်မှုကပိုပြီးတော့မြင့်လာတယ
်။ဟုတ်ကဲ့ဆရာအဲ့တော့အစိုးရအသည့်အနေနဲ့ရောလူတို့ရဲ့ယုံကြည်မှုအဲ့ဒါတွေအချိန်လေးရလာနေတာကိုထပ်ပြီးတော့ပို့ပြီးတော့အားကောင်းလာအောင်နောင်တက်မဲ့အစိုးရအနေနဲ့ဘာလုပ်သင့်လဲဆရာ။
မရှိပါတကူကတော့ဒီစီဝိုင်းသူတင်ကြောင်းနိုင်မှုအချိန်ခုံပေါ့နော်ဒီဒီဟာကတော့ရှုံးလို့မရဘူးဆိုတဲ့ဟာကတော့အားလုံးပါတီအားလုံးနဲ့လက်ခံထားတဲ့သဘောရှိတယ်။ဒါပေမဲ့အရေးကြီးဆုံးအချက်တကူကပါလဲဆိုတော့ဒီကားနဲ့မှာဝေဖန်တဲ့အခါကျရင်ပြုရင်ပြောင်းလဲမှုတွေလုပ်နေပဲတာမန်ပြည်သူလူထုရဲ့ဘဝကိုရုပ်တရက်ချက်ချင်းသတိသာသာအကျိုးတရားမှုမတွေ့ရဘူးဆိုတဲ့အတန်ကအများဆုံးပြောကြတယ်။အဲ့တော့အဲ့ဒါမှလည်းအမျိုးပြောလို့ရပါဘူး။အချို့ကတော့ဒါရေချင်ပါတီတူအကျိုးစီးပွားရှိစဉ်တဲ့ structural ပေါ့နော်ဒီစီးပွားကဏ္ဍဆိုင်ရာပြည်ပြောင်းလဲမှုတွေစီးပွားဆောက်အောင်နဲ့ပတ်သက်တဲ့ပြည်ပြောင်းလဲမှုတွေလုပ်နေတယ်။ဥပမာခါတိုင်းဆိုရင်ဘိုးဘန်ကအားနေတယ်။နောက်ဘိုးဘန်ကလိုလမ်းမရှိခုဆိုဘိုးဘန်ကဘိုးပြောတက်ကြွလာတယ်။ဒါလုပ်ဆိုင်တော့အများကြီးရှိပြီပေါ့ဒါမျိုးလေးတွေရှိ။နောက်တစ်ဖက်ကလည်းဒီပြည်သူလူထုကဒီစီးပွားတိုးတက်မှုရဲ့အသီးပွင့်ကိုတိုက်ရိုက်မခံစားရအောင်မမြင်အောင်ဆိုတဲ့အမျိုးတွေပြောတဲ့အခါကျတော့ဒုတိယအချက်ကပို့ပြီးတော့ပို့လဲအရေးကြီးလာတယ်။အစိုးရအသည့်အနေနဲ့ပြောရရင်တစီဝိုင်းပြည်ပြင်ပြောင်းလဲမှုအချိန်ဟိုကိုလျှော့လို့မရဘူး။နှစ်အများပြည်သူအကျိုးစီးပွားတာမန်ပြည်သူလူထုရဲ့အကျိုးစီးပွားကိုတိတိတသာချီတိရောက်ရောက်အကျိုးရှိနိုင်တဲ့လုပ်ငန်းတွေအများကြီးလုပ်ပေးဖို့လိုတယ်လို့မြင်ပါတယ်။
ကိုဇော်ဝင်းလိုက်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါ။အခုတော့ကိုအောင်တင်ဆက်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီရှင်။
ဆိုတော့ကိုင်းနိုင်ရေဒီဟိုတလောရုံးကပေါ့နော်အမေရိကန်ပြည်ထောင်စုရောမြန်မာနိုင်ငံသားတွေကဂျူတီမဲပေးပါတယ်ဆိုတော့ထုံးစံအတိုင်းပဲမဲပေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မကြေမနက်မှုတွေကတော့ရှိခဲ့တာပေါ့လေဆိုတော့ဒီနေရာမှာကျွန်တော်မေးချင်တာကစာရိုက်ကနေပြီးတော့မဲပေးလို့ရတဲ့စနစ်အကြောင်းပါဒီအထူးသဖြင့်အမေရိကန်ပြည်ထောင်စုမှာကိုင်းနိုင်နေထိုင်တဲ့ဒီကော်လိုရာဒိုပြည်နယ်အပါအဝင်ပေါ့နော်တချို့ပြည်နယ်တွေမှာဒီစာရိုက်ကနေမဲပေးလို့ရတဲ့စနစ်ကိုကျင့်သုံးနေတယ်ဆိုတာကျွန်တော်တို့သိရတာပေါ့ဆိုတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြပြပေးပါလား
လို့စားရတယ်မဲ့ပြည်စနစ်ကကိုကအမေရိကန်နိုင်ငံသားဖြစ်ပြီဆိုလို့ရှိရင်အဲ့မှာ voter registration ပေါ့မဲစီရင်သွင်းတဲ့အချိန်ကြလို့ရှိရင်ဟိုမဲရုံမှာလာပြီးမဲပေးခြင်းကတော့စားရရနေမဲပေးခြင်းကဆိုတော့အဲ့မှာ check box နဲ့ကိုကယူရတော့ကိုကမဲကိုစားရရနေပဲမဲပေးခြင်းဆိုရင်ယူလို့ရှိရင်ဟိုဒီတန်တရာယူကောက်ပွဲတွေဟာစလို့တော့မှဒီယူတာစတမယူတဲ့အဆုံးအထိကိုကိုစားရရနေပြီးတော့လေစာအိတ်ပို့ပေးတယ်ပို့ပေးတဲ့အခါကျတော့ရှင်ကိုကနေပြီးတော့ဖြည့်ပြီးတော့ဒီစကောင်းကပ်ပြီးပြန်ပို့လိုက်ရတယ်ဒါမှမဟုတ်လို့ရှင်လေဒီဒီဟိုမြို့ထဲမှာအဲ့မီးပေါက်စီထားလို့ထည့်တဲ့နေရာတွေအများကြီးပဲရှိတယ်အဲ့မှာသွားပြီးတော့ drop လုပ်လဲရတယ်ကျိုးပြီးတော့မဲပေးလဲရတယ်ရွေးကောက်ပွဲနေ့မှာသွားထည့်လဲဟိုညနေ၄နာရီနောက်ဆုံးထားပြီးတော့သွားထည့်ပေးလဲရတယ်ဆိုတော့အဲ့မျိုးသူမဲပေးပိုင်ခွင့်ရှိတဲ့လူတွေအားလုံးကိုကော်လိုရာဒိုပြည်နယ်မှာဆိုရင်တော့ဒီရွေးချယ်လို့ရတယ်မဲရုံမှာတော့ပေးမလားစာရိုက်ကနေစစ်မဲပေးမလားပေါ့နော
်ဟုတ်ကဲ့ဟုတ်ဘာကြောင့်ဒီစာရိုက်ကနေမဲပေးတဲ့စနစ်ကိုတုံးလာလဲဆိုတာပေါ့နည်းနည်းလောက်ရှင်းပြပေးပါလား
အော်ဒီမှာအလုံးအကင်နဲ့ညားတဲ့ခါကျတော့ဒီလိုလူတွေအဲမဲပေးတဲ့နေ့မှာအလုံးကမအားလာတော့သူတို့ shift ကမိုးချုပ်ပြီးနောက်ကျမှာတော့ဒါမျိုးကြီးရှိတဲ့အခါကျတော့ဟိုဒီလိုမျိုးစားရရနေတဲ့စင်မင်းပေးတဲ့စနစ်ကိုသူကကျင့်သုံးတယ်နောက်တစ်ခါလည်းကကူဗီနေရမှာတတောင်တတာရှိတယ်မဲရုံမှာသွားပြီးတန်းစီနေစရာမလိုဘူးဆိုတော့ကိုလွန်လွယ်ကူကူနဲ့ကိုမဲပေးခြင်းနဲ့သူဒီမဲပြားမှာချစ်ပြီးတော့မဲပို့ပေးလိုက်ရုံပဲဆိုတော့ဟိုတတောင်တတာလည်းရှိတယ်နောက်တစ်ခါအလုံးမအားတဲ့လူတွေအတွက်လည်းဟိုအဆင်ပြေတယ်ပေါ့
ပြီးခဲ့တဲ့ရပိုင်နှုန်းကဒီအမေရိကန်ပြည်ထောင်စုမှာကြိုတင်မဲဟိုပြီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့အဲ့တုန်းကမဲပြီးခဲ့သူတချို့ကတော့ပြောတာဒီလိုဥမာစင်ကာပူလိုနေရာမျိုးပေါ့နော်နောက်တစ်ခုကဂျပန်လိုတောင်ကိုရီးယားလိုနေရာမျိုးမှာဆိုရင်ဒီမျိုးကြီးတစ်မျိုးတည်းမှာပဲအဲ့ဒီမျိုးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီမျိုးလေးတွေမှာလည်းပဲမြန်မာတွေကတနေရာတည်းမှာစုနေကြတာဘူးဗျဆိုတော့တနေရာတည်းမှာစုနေကြတဲ့အခါကျတော့သူတို့တွေအနေနဲ့ဟိုမဲပြီးရမဲ့နေရာတနေရာကိုလာပေးရတာကဟိုအဆင်ပြေတာပေါ့လေဆိုတော့အမေရိကကကြတော့နိုင်ငံအကျယ်ကြီးဆိုတော့အဲ့ဒီမှာမှဒါသက်ဆိုင်ရာဒီအမေရိကန်မှာရှိတဲ့မြန်မာတန်ယုံကလည်းပဲနေရာ၃နေရာလောက်ပဲသူတို့ကဒီအဓိကကြတဲ့မြို့ကြီးတွေပေါ့နော်အနောက်ဘက်မှာဆိုလို့ရှိရင်လော့စ်အိန်ဂျလိစ်အရှေ့ဘက်မှာဆိုလို့ရှိရင်နယူးယောက်နဲ့ဒီဝါရှင်တန်ဒီစီမှာပဲဒါသူတို့ကဒီမဲပေးဖို့နေရာတွေကိုဖွင့်ပေးတာပေါ့ဆိုတဲ့အခါကျတော့ဒီအမေရိကလည်းအကျယ်ကြီးဖြစ်တဲ့အခါကျတော့ဗျာဒီမဲပေးရမယ့်နေရာ၃နေရာလောက်နဲ့ကအမေရိကထဲမှာနေနေကြတဲ့လူတွေအနေနဲ့မဲလာပေးဖို့အဆင်မပြေဘူးဆိုတဲ့အခါကျတော့ဒါသူတို့အနေနဲ့လည်းပဲစားလိုက်ကနေမဲပေးခွင့်မျိုးရရင်ကောင်းပါပဲဆိုပြီးတော့ပြောကြတာမျိုးလေးရှိတယ်လေဆိုတော့ကိုမင်းနိုင်ဘယ်လိုထင်လဲခင်ဗျဟ
ုတ်ကဲ့အဲကတော့ဒီ Washington DC နဲ့ကျွန်တော်တို့နဲ့ဆိုရင်ကားနဲ့ပေါင်းသွားရင်ဝယ်18နာရီလောက်ပေါင်းပြီးသွားမယ်ခီးဆိုတော့မဲကိုအဲ့လိုသွားပေးဖို့ဆိုတာမှာလုံးလုံးနေလူတွေအတွက်ဟိုအဆင်မပြေနိုင်ဘူးလေဖြစ်နိုင်တာဟို
โอเคโอ้โซโลราဥမာကိုဝင်နိုင်တော့ဆိုရင်ကော်လိုရာဒိုဆိုတော့ဗျာလော့စ်အိန်ဂျလိစ်နဲ့နီးမယ်เนาะဆိုတော့ဒီကယ်လီဖိုးနီးယားကိုသွားမယ်ဆိုရင်ကိုနာယီတော်တော်ကြာကြာကျွန်တော်ထင်တယ်မမောက်ဘူးဆိုရင်အနည်းဆုံး9နာရီ10နာရီလောက်မောင်းသွားမှရောက်မှာเนา
ะဟော14နာရီလောက်မောင်းရမယ်တင်တယ်ကယ်လီဖိုးနီးယားအဲလီကိုသွားဖို့တော့ကျွန်တော်စီရနေပြီတော့နေနဲ့သွားမယ်ဆိုရင်လည်းတခါဟိုမွေးကုန်ကြီးကြတခါများလာနဲ့တော့မဲတစ်ခုပေးဖို့အတွက်ကိုဟိုဘာခေါ်မလဲဟိုဟိုအစီအမပြေဦးလေသူလုပ်ပြထားတဲ့ပုံစံတွေကဥမာအားဖြင့်ခုနကပြောဆိုဟိုစားရရနေပေးတဲ့မဲစနစ်မျိုးလုပ်ပေးနိုင်တယ်ဆိုရင်တော့ဒီနေကမှရောက်နေတဲ့ဟိုမှာပြည်သားတွေအတွက်တော့ပို့ပြီးတော့တက်တောက်တက်တာရှိတာပေါ့နောက်ပြီးငွေကြေးကြေးကြလဲတက်တာပေါ့
ဒီစားရိုက်ကနေမဲပေးလို့ရတဲ့စနစ်ကိုဒီကဘာဘဝပေါ့နော်နိုင်ငံဒီမှာလည်းပဲတုံးကြတာမျိုးရှိပါတယ်ဆိုတော့ဒါပေမဲ့အမေရိကမှာဆိုလို့ရှိရင်တော့အထူးသဖြင့်တုံးပြည်နယ်ပေါ့နော်ကော်လိုရာဒိုရဲ့အာဝါရှင်တန်ရဲ့အော်ရီဂွန်ပြည်နယ်တွေမှာတော့ဒီစားရိုက်ကနေမဲပေးလို့စနစ်ကိုတုံးတာပေါ့ဆိုတော့ဒီပြည်နယ်တွေအနေနဲ့ဘာကြောင့်ထူးထူးခြားခြားအခုလိုမျိုးဒီမဲပေးလို့စားရိုက်ကနေမဲပေးရတဲ့စနစ်ကိုကျင့်သုံးတာလဲခင်ဗျဟု
တ်ကဲ့တော့ဒီမှာတော့ဒီဖက်ဒရယ်ပြည်ထောင်စုဆိုတော့ဟိုပြည်နယ်အစိုးရတွေကသူတို့ပြည်နယ်မှာနေတဲ့လူတွေရဲ့အခွင့်အရေးသူပြည်နယ်တိုင်းကသူတို့တော့တမတ် လို့ရတယ်ဆိုတော့ကော်လိုရာဒိုပြည်နယ်ကနေပြီးတော့ပြည်နယ်အစိုးရကနေပြီးတော့စားရဲကနေမဲပေးရမယ်စနစ်ကျင့်သုံးမယ်ဆိုရင်သူပြည်နယ်တစ်ခုချင်းစီလိုက်မှသူမှဟိုလူပိုင်ခွင့်ရှိတယ်ဒါသူတို့ပြည်နယ်အနေအထားအရသူတို့တင့်တော်မယ်ထင်လို့ရှိရင်ဒီပြည်နယ်လွတ်တော်မှာအစိုးတင်ပြီးတော့ဒီစနစ်ကိုကျင့်သုံးပိုင်ခွင့်ရှိတယ်တခြားပြည်နယ်တွေမှာလည်းထူးထူးလေးကောင်းမယ်ဟိုသူတို့စီကပြည်နယ်လွတ်တော်အမတ်တွေကသူတို့လက်တော်မှာတင်သွင်းပြီးတော့ဒီစနစ်ကျင့်သုံးမယ်ဆိုရင်လည်း Washington DC မှာပဲဖြစ်ကယ်လီဖိုးနီးယားမှာပဲဖြစ်ကျတဲ့နေရာမှာအကျင့်သုံးပိုင်ခွင့်ရှိတယ်ဒါလွတ်လပ်သူတို့ကဥပဒေပြတော့ပြည်နယ်အစိုးရရဲ့လုံပိုင်ခွင့်ပြည်နယ်အစိုးရရဲ့အထောက်ချာအာဏာပေါ့သူတို့မှာလုံပိုင်ခွင့်ရှိတယ်ပေါ့တဲ့
အမေရိကန်ပြည်အစုမှာနိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒီဆန္ဒမဲပေးနိုင်မှုအတွက်ပေါ့ဆိုတော့ကိုကမှတ်ပုံတင်ရတယ်ဆိုတော့အဲ့လိုမှတ်ပုံတင်တဲ့အခါမှာရောဟိုအမြဲတမ်းမှတ်ပုံတင်နေဖို့လိုနေလားနောက်တစ်ခါဥမာလိမ့်စာတွေဝါတွေနေရာတွေဝါတွေပြောင်းသွားတယ်ဆိုရင်တခြားပြည်နယ်ကိုပြောင်းသွားတယ်ဆိုရင်ရောဟိုဘယ်လိုပုံစံမျိုးတွေဆက်ပြီးတော့လုပ်ရလဲခင်ဗျ။အ
ော်လိမ့်စာတွေဝါတွေအပြောင်းလဲရှိတယ်ဆိုရင်တော့တို့ဒီမှာတော့ဟို DMB ပေါ့ဒီဟို driver license ရုံးမှာသွားပြီးဟိုတို့ online အရပ်ကြည့်ကိုလိမ့်စာကိုပြောင်းပေးတယ်ဆိုလို့ရှိရင်ခုမဲပြားကိုပြောင်းသွားတဲ့လိမ့်စာမှာအလိုလျောက်တို့ဘန်သူရောက်လာမှာတို့စီမှာရှိတဲ့ဒီမှာရှိတဲ့ database system တစ်ခုလုံးမှာတို့လိမ့်စာအပြောင်းလဲရှိတယ်ဆိုလို့ရှိရင်မဲယုံကဟိုလူတွေလည်းဒီကိုလိမ့်စာအတစ်ကိုတို့စီမှာရောက်သွားမယ်
ဒီလိုမျိုးစာရိုက်ကနေပြီးတော့မဲပေးရတဲ့စနစ်ဟာဟိုအားသာချက်လည်းရှိတယ်အားနည်းချက်တွေရှိတယ်ဆိုပြီးတော့လည်းပြောဆိုနေကြတာရှိပါတယ်ဒါပေမဲ့ကိုဝင်းနိုင်ရဲ့အမြင်ပေါ့လေဆိုတော့ဒီမဲပေးတဲ့စနစ်ရဲ့အားနည်းချက်အားသာချက်ကိုပြောပါဆိုရင်ဘာပြောမလဲခင်ဗျနောက်ဆုံးမိကုန်းပါโ
อเคဟိုကျွန်တော်စိတ်ထင်တော့အားနည်းချက်မရှိဘူးထင်တယ်ဘာဖြစ်လို့လဲသူတို့ကဒီမဲပေးပြီးတော့အခုမှသူတို့လောက်ထားတဲ့ institution စနစ်ကဟိုခိုင်ခိုင်မာမာရှိတယ်နောက်ဒီရွေးကောက်ပွဲကိုကြည့်ကြတဲ့လူတွေရွေးကောက်ပွဲကိုမဲဆက်တဲ့လူတွေဒါတွေကကိုလိုသူတခြားလုံးဟိုစနစ်ပကြနဲ့သူတို့လောက်လာတဲ့အခါကျတော့မဲပြားပြောက်เสียရလဲအကြောင်းမရှိဘူးမဲပြားပယ်မဲဖြစ်เสียရလဲအကြောင်းမရှိဘူးပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဟိုစားတဲ့ကနေပို့တဲ့မဲစနစ်ကဟိုနိုင်ငံသားတွေအတွက်တော့တော်တော်လေးဟိုတက်တောက်တက်တာရှိပြီးတော့အဆင်ပြေတဲ့နည်းလမ်းလို့ပဲကျွန်တော်ထင်တယ်
ကိုအောင်စီစဉ်တင်ဆက်တဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်ပြည်ထောင်စုဟာယဉ်ကျေးမှုအမျိုးအနွယ်ဘာသာရေးမတူကွဲပြားမှုတွေအတွက်ဂုဏ်ယူတဲ့နိုင်ငံဖြစ်ပါတယ်။ပြောင်းရွှေ့အခြေချလာသူတွေဟာအများအပြားလှိမ့်ဝင်လာကြသည်ဖြစ်စေတူတောင်းတဲ့အချိန်အတွင်းရောက်လာကြသည်ဖြစ်စေဆယ်စုနှစ်တွေအကြာဒါမှမဟုတ်ရာစုနှစ်တွေအကြာမှာတိုးတက်များပြားလာတဲ့လူအဖွဲ့အစည်းတွေဖြစ်စေသူတို့အားလုံးဟာအမေရိကန်ပြည်ထောင်စုရဲ့လူနေမှုဘဝကိုအဖက်ဖက်ကပါဝင်ဖြစ်စည်းပေးနေကြတာဖြစ်ပါတယ်ဒီလိုမတူကွဲပြားမှုတွေသာမရှိခဲ့ရင်အမေရိကန်ပြည်ထောင်စုကအခုအချိန်မှာဒီလိုအဆင်မျိုးကိုရောက်ရှိနိုင်နိုင်မှာမဟုတ်ပါဘူးဒါပေမဲ့လူအဖွဲ့အစည်းတိုင်းဟာအမေရိကန်လူထုထက်မှကိုစားပြုပါဝင်နေနိုင်ကြခြင်းမရှိသေးပါဘူး။ဒါကြောင့်နှစ်စဉ်နှစ်တိုင်းအမေရိကန်ပြည်ထောင်စုအစိုးရအနေနဲ့ဒီလိုဝင်ရောက်လာမှုနည်းနေသေးတဲ့နိုင်ငံတွေစီကလူ9000ကိုအမြဲအခြေချနေထိုင်ခွင့်နဲ့ပြည်ဝင်ခွင့်ဗီဇာရရှိနိုင်အောင်စီစဉ်ပေးနေပါတယ်။2019ခုနှစ်အတွက် DV Lottery လို့ခေါ်တဲ့ Diversity Visa Lottery တနည်းအားဖြင့် Green Card Lottery ကိုအောက်တိုဘာလ1ရက်Greenwich Center Chain 1933နာရီကစတင်ပြီး November 3ရက် Greenwich Center Chain 1933နာရီအထိဖွင့်လှစ်ထားပါတယ်။ American ပြည်ထောင်စုကိုလွန်ခဲ့တဲ့9နှစ်ကပြောင်းရွှေ့အခြေချသူ9000ထက်နည်းနေသေးတဲ့နိုင်ငံတွေကလူတွေသာရှောက်ထားနိုင်ကြမှာဖြစ်ပါတယ်။ပညာရေးအစီအတန်းအသက်မွေးဝန်ကြောင်းအတွေ့အကြုံစတဲ့တခြားသတ်မှတ်ချက်တွေနဲ့လည်းကန့်ညီရပါလိမ့်မယ်။အသေးစိတ်အချက်လက်တွေတခြားသိကျင်တဲ့အချက်လက်တွေရှိနေရင် travel.state travel travel.state state.gov/content content /visas s ပါပါတယ် visas /english /immigrate immigrate diversity diversity-visa s မပါတော့ပါဘူး visa visa / instructions www.instructions.html အဲ့ဒီမှာကြည့်ရှုနိုင်ပါတယ်တစ်ခေါက်ပြန်ဖတ်ပြပါမယ် travel.state.gov/content/visas/english/immigrate/diversity-visa/instructions as power .html ဖြစ်ပါတယ်ခင်ဗျာလျှောက်လွှာအားလုံးကိုကွန်ပျူတာနဲ့ဖြည့်ဆွဲလျှောက်ထားမှာဖြစ်ပါတယ်စာနဲ့ရေးထားတဲ့လျှောက်လွှာတွေကိုလက်မခံပါဘူးအဆင့်မီတဲ့အမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေကျနေထိုင်ခြင်းနဲ့ဆိုရင် www.dvlottery.state.gov ကိုသွားပြီးအောက်ခြေမှာတွေ့ရတဲ့လျှောက်လွှာကိုအမြန်ဆုံးဖြည့်ဆွဲလိုက်ပါဖြည့်ဆွဲပြီးအီးမေးလ်ပို့လိုက်တာနဲ့ချက်ချင်းအတီးပြူစာမျက်နှာ confirmation page ကိုရရှိပါလိမ့်မယ်။အဲ့ဒါကို print out လုပ် save လုပ်ပါ။အဲ့ဒီမှာအတီးပြူနံပါတ် registration number ပါရှိပါရယ်။သင်ကိုဝင်ခွင့်ပေးသလားမပေးဘူးလားဆိုတာအဲ့ဒီနံပါတ်နဲ့သာ website မှာရှာကြည့်ရမှာဖြစ်ပါရယ်။ပုံစံကိုတစ်ချိန်ပဲဖြစ်ပါ။တစ်ချိန်တည်းပို့ဖြစ်ရင်အပယ်ခံရပါလိမ့်မယ်။ရွေးချယ်မှုဟာကြာပန်းရွေးချယ်မှုဖြစ်ပါရယ်။ဒီ lottery ဟာအခမဲ့အစီအစဉ်ဖြစ်ပါရယ်။ဒီအတွက်အစဉ်ပြောင်းကူညီမယ်ဆိုပြီးပတ်စံတောင်းယူရတဲ့လူကလင်ညာစီးပွားရှာသူသာဖြစ်ပါတယ်။ website လိပ်စာကိုနောက်တစ်ချိန်ပြောပြပါဦးမယ်။ www.dvlottery.state.gov ဖြစ်ပါတယ်။စလုံးပေါင်းပြပါမယ်။ www.dvlottery.state.gov ဆိုတာ government ကိုအတူအောင်ရေးထားတာပါအခုဖြည့်ဆွက်ပြီးတော့ပို့လိုက်ပါအားလုံးကံကောင်းကြပါစေခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထမှန်တိပေးအပ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင်
အီဂျစ်နိုင်ငံမှာစနေနေ့ကပြတ်ကျသွားခဲ့တဲ့ရုရှားခီးသည်တင်ဂျက်လေယာဉ်ကအမှတ်တမ်းဆက်တွေတိခါမှာခင်ဗျာအမှတ်တမ်းဆက်ကိုပြန်လည်တွေ့ရှိခဲ့ပြီးအဲ့ဒီဆက်ဟာအနည်းငယ်သာချုံယွင်းမှုရှိပြီးကနဦးအမှတ်တမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီလို့ရုရှားပို့ဆောင်ရေးအရာရှိတွေကပြောပါတယ်လေယာဉ်ပေါ်ပါသွားသူ224ဦးစလုံးသေဆုံးခဲ့ပါတယ်အမှတ်တမ်းဆက်ထဲမှာရှိနေတဲ့အချက်အလက်တွေကိုထုတ်ယူပြီးစစ်ဆေးမှုတွေပြုလုပ်ပြီးတာနဲ့မကြခင်မှာအဖြေထွက်လာမယ်လို့ရုရှားပို့ဆောင်ရေးဝန်ကြီးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အီဂျစ်နိုင်ငံမှာပြတ်ကျသွားခဲ့တဲ့ Airbus K300 အငားယင်ဖြစ်တဲ့ Metro Jet ရဲ့ထိပ်တန်းအရာရှိတွေကလေကြောင်းအနေနဲ့ဆက်ချို့ယွင်းမှုဒါမှမဟုတ်လူအမားကြောင့်အခုလိုလေယာဉ်ပြတ်ကျရခြင်းမဟုတ်ကြောင်းညှင်းဆို့ပြီးမကြခင်မှာပဲပို့ဆောင်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါလက်ရှိ Saudi Arabia နိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသား35,000ကျော်တဲ့ကထက်ဝက်လောက်ဖြစ်တဲ့35,000ကျော်ကိုအစိုးရကခီးသည်တွေဒုက္ခသည်တွေအဖြစ်လေးနှစ်ကြာနေထိုင်ခွင့်ပြုမဲ့ခွင့်ပြုချက်ထုတ်ပေးလိုက်ပြီးဖြစ်တဲ့အတွက်အဲ့ဒီလူတွေရဲ့နေထိုင်ခွင့်အခြေအနေကိုအတိအကျသတ်မှတ်ပေးလိုက်ရရောက်စေပါတယ်အဲ့ဒီနေထိုင်ခွင့်ပါမစ်တွေကိုမက်ခါမြို့နိုင်ငံကူးလက်မှတ်ဌာနကထုတ်ပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေကိုတရားဝင်နေထိုင်ခွင့်ကိစ္စကိုအစိုးရကလွန်ခဲ့တဲ့နှစ်နှစ်လောက်ကစတင်ခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာအသစ်ပြထားမဲ့တရင်တော်ကလေး၂ယောက်လုံးဥပဒေသစ်စတင်အာဏာမသက်ရောက်ခင်လက်ရှိတရင်တော်ကလေး၁ယောက်လုံးမူဝါဒဟာဆက်လက်တည်ရှိနေမယ်လို့တရုတ်နိုင်ငံရဲ့မိသားစုစီမံကိန်းဆိုင်ရာထိပ်တန်းအာဏာပိုင်အဖွဲ့ကပြောကြားလိုက်ပါတယ
်။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လုပ်ရမူကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှာဖောင်ပါ။
This program has come to you from the Voice of America, Washington.